Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇွန်လ19ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 50တကွာနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ယိုပါရှင်။အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်။
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်အီရန်အပေါ်အမြင့်ဆုံးဖိအားပေးရစ်ကိုဖြေလျှော့ဖို့မရှိဘူးလို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်လာမယ့်နှစ်မှာလီဘရာဒီဂျစ်တယ်ငွေကြေးသစ်ကိုစတင်မယ်လို့ Facebook ကကြီးညာပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကမ္ဘာအင်အားကြီးနိုင်ငံ20 G20 အစည်းအဝေးမှာအမေရိကန်နဲ့တရုတ်ခေါင်းဆောင်တွေကုန်သွယ်ရေးကိစ္စဆွေးနွေးကြပါလိမ့်မယ်။တခါမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော
့နိုင်ငံတော်အနေနဲ့လည်းကိစ္စဒီမှာဘုံတို့စိတ်မပန်ဝင်သေးဘူးလို့ထင်ပါတယ်။ဘာလို့လဲဆိုတော့ဘူနော်ပိုက်ကတော့ဘုံတို့ဒီကိစ္စတွေပေါ်လာတဲ့အခါကျတော့နိုင်ငံသားမှနေတဲ့ဘုံကြီးတွေကလမ်းတော်မှာဒီ
ကနေဒါအခြေဆိုင်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌဆရာတော်ရဲ့မိန့်ကြားချက်ပါလက်ရှိအစိုးရဟာအမျိုးဘာသာသာသနာကိုပြည့်စည်အောင်လုပ်လို့စံကမဲမပေးရထုတ်ပြန်တဲ့တန်ဃာအဖွဲ့ရဲ့နောက်မှာစစ်တပ်ပါဝင်နေသလားဆိုတဲ့သုံးသပ်ချက်တွေနဲ့အတူနားဆင်ရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကလေးတွေရဲ့ပညာရေးအစ္စလမ်ဘာသာရေးကျောင်းတွေမှာသာအခွင့်အလမ်းရှိသလိုဖြစ်နေပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖိတ်ကြားချက်နဲ့သွားမယ်တရုတ်သမ္မတရဲ့ခီးစဉ်အတွင်းကိုရီးယားအရေးငင်းချမ်းစွာကိုရီးယားကျွန်းဆွယ်ရဲ့ငင်းချမ်းစွာအဖြစ်ရှာဖို့အမြင့်ချင်းဖလှယ်ကြမယ်အကြောင်းတွေကိုကြားကြရမှာပါအခုရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ခေတ်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်အီရန်ဆူယားဟာအန္တရာယ်ရှိတဲ့နည်းလမ်းတွေကိုပိုလုပ်လာနေတဲ့ဆိုတဲ့အထောက်အထားတွေရှိလာနေတဲ့အတိုင်းအီရန်ပေါ်အမြင့်ဆုံးဖိအားပေးရစ်ကိုဖြေလျှော့ဖို့မရည်ရွယ်ဘူးလို့အမေရိကန်ထိတ်တန့်စစ်ဖက်နယ်တန်တမန်ရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။အရှေ့လေပိုင်းဒေသတွင်တင်းမာမှုတွေမြန်မြန်ဆန်ဆန်တိုးလာနေချိန်မှာအမေရိကန်ရာရှိတွေကတော့သူတို့အနေနဲ့စစ်ကိုစဖို့ကြိုးစားနေတာမဟုတ်ဘူး။ဒါပေမဲ့အီရန်အစိုးရနောက်ထပ်ဘာလုပ်မလဲဆိုတဲ့အပေါ်မှာအများကြီးမူတည်နေတယ်ဆိုပြီးသတိပေးနေပါတယ်။ဖလော်ရီဒါပြည်နယ်တမ်ပါကအမေရိကန်စစ်တပ်ဗဟိုကုကဲရေးဌာနကိုစစ်တပ်အရာရှိကြီးတွေနဲ့အတူအင်္ဂါနေ့မှရောက်ရှိနေတဲ့နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကသတင်းထောက်တွေကိုပြောတာမှာတော့ပုံစံမျိုးစုံနဲ့ညှိနှိုင်းနေချောင်းအခုဒီနေရာကနေလေအီရန်ကိုပြောချင်တာကကျူးကျော်ရန်စမှုတွေကိုတားဆီးဖို့နေရာယူထားတယ်ဆိုတာပဲလို့ပြောဆိုသွားပါတယ်သမ္မတဒေါ်နယ်ထရန့်အနေနဲ့စစ်ကိုမလိုလားဘူးဒေတာရင်းကအမေရိကန်ရဲ့အချိုးစီးပွားတွေကိုကာကွယ်ပေးရေးလိုအပ်တာတွေကိုစောင့်ရနေတဲ့တစ်ဖက်မှာဒီသတင်းစကားကိုလည်းဆက်ပြီးပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းက Hormuz ရေလက်ကြားမှာရေနံတင်းသင်္ဘောနှစ်ဆင့်မိုင်းခွဲတိုက်ခတ်ခံရမှုမှာအီရန်မှာတာဝန်ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေဘက်ကဆွတ်ဆွဲခဲ့ပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားထိတ်တိုက်တွေ့လာနိုင်ခြင်းအပေါ်မှာစိုးရိမ်နေကြတာဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ယာယီကာကွယ်ရေးဝန်ကြီးဖြစ်သူ Patrick Shanahan ဟာကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုရထားခံရကနေရုတ်သိမ်းနှုတ်ထွက်သွားတယ်လို့အမေရိကန်သမ္မတ Donald Trump ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ Patrick Shanahan နေရာမှာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနစစ်ဖက်ဆိုင်ရာဝန်ကြီး Mark Esper ကိုအစားထိုးတာဝန်ပေးသွားမယ်လို့သမ္မတ Trump ကပြောပါတယ်။ Mark Esper ဟာလက်ရှိရာထူးနေရာမှာ2019ခုနှစ်နိုဝင်ဘာလကတည်းကတာဝန်ထမ်းဆောင်နေခဲ့တာပါ။အဲ့ဒီမတိုင်ခင်ကတော့ကာကွယ်ရေးလုပ်ငန်းဆိုင်ရာအဓိက Contractor Company ကြီးတစ်ခုဖြစ်တဲ့ Raytheon Company မှာ9နှစ်ကြာလုပ်လုပ်ခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးအသေးအဖြစ် Patrick Shanahan ကိုခန့်ဖို့အမေရိကန်အထက်လွှတ်တော်ကအတိမပြုဘူးဆိုရင် Mark Esper ဟာကာကွယ်ရေးဝန်ကြီးဖြစ်လာနိုင်တယ်လို့ရခိုင်ကလေးကခန့်မှန်းထားခဲ့ကြတာပါ။ Patrick Shanahan ကတော့မိသားစုနဲ့အတူနေချိန်ပိုရခြင်းလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲ Patrick Shanahan ရဲ့သူ့ရဲ့ရခိုင်အိမ်တော်ကြားကိုနှစ်ကြာအိမ်နွေးရေးဆိုင်ရာအငင်းပွားတင်တဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုထောက်လှမ်းရေးဘူရိုအဖွဲ့ FBI ကစုံစမ်းစစ်ဆေးနေတယ်လို့လည်း USA Today နဲ့ Washington Post သတင်းစာတွေမှာဖော်ပြပါရှိခဲ့ပါတယ်။ Patrick Shanahan ရဲ့မျက်နှာကိုလက်သီးနဲ့ထိုးလို့သူ့ရဲ့ရခိုင်အိမ်တော်ဖန်စီခံခဲ့ရတယ်လို့ဒီကြအဖြစ်ပြက်တစ်ခုမှာတော့သူ့ရဲ့သားကအမေဖြစ်သူကိုဘေ့စ်ဘောရိုက်တက်တွေရိုက်လို့အဖမ်းခံခဲ့ရတယ်လို့လည်းပါရှိပါတယ်။အခုလည်း Patrick Shanahan ကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့ကနေနှုတ်ထွက်သွားတဲ့အချိန်ဟာအမေရိကန်နဲ့အီရန်တို့အကြားဆက်ဆံရေးတင်းမာနေချိန်လည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုတွင်းကတန်းနဲ့ချီတဲ့တရားမဝင်နေထိုင်သူတွေကိုနောက်သတင်းပတ်ကဆက်လို့ထားနေပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရန့် ဂရိပြုပြောဆိုလိုက်ပါတယ်။ဒါပေမဲ့ရွှေပြောင်းမိသားစုတွေကိုစီးနှင်းဖမ်းဆီးမယ်ဆိုတဲ့ကြေညာချက်ကြောင့်လွင့်မှုကြီးချက်ရေးအရာရှိတွေကတော့အံ့ဩမှန်းသပ်နေကြပုံရှားပါတယ်။ထာနေပြန်ပိုးရေးအပိတအမိတ်ချထားပြီးပေမဲ့လည်းနိုင်ငံတွင်းမှာဆက်လက်နေထိုင်နေကြတဲ့ရွှေပြောင်းတသန်းကိုအရင်ဆုံးပြစ်မှတ်ထားမယ်လို့အမေရိကန်သမ္မတထရန့်အစိုးရတာဝန်ရှိသူတွေကပြောဆိုထားတာနဲ့အတူပဲထာနေပြန်ပိုးရေးအစီအစဉ်ကိုစဉ်းစားသုံးသပ်နေတာလာနေချီကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်တော်စုကနေတစ်နှစ်အတွင်းထာနေပြန်ပိုးမှုအများဆုံးဖြစ်ခဲ့တဲ့2013ခုနှစ်တုန်းကစုစုပေါင်းရွှေပြောင်းလေသိန်း 3,500 ကိုထာနေပြန်ပုတ်ခဲ့တာဖြစ်ပါတယ်။တနင်္လာနေ့ညကသမ္မတထရန့်ရဲ့ကြေညာချက်ထွက်လာပြီးမယ်လို့လဲရွှေပြောင်းမိသားစုတွေအပေါ်စီးနှင်းဖမ်းဆီးမှုတွေကတော့ချက်ချင်းတော့မဟုတ်သေးတဲ့အကြောင်းဥပဒေအရရေးယူဆောင်ရွက်ရေးအသေးစိတ်အစီအစဉ်တွေသမ္မတဘက်ကထုတ်ပြန်မဲ့အစီအစဉ်ကိုလည်းမတွေ့ရသေးတဲ့အကြောင်းအမေရိကန်လူဝင်မှုကြီးချက်ရေးအရာရှိတွေအပြောကိုကိုးကားပြီးသတင်းတွေမှာဖော်ပြချပါတယ်ရှင်။
ဆီးရီးယားနိုင်ငံမှာရှိတဲ့ Al-Qaeda အကြမ်းဖက်အဖွဲ့ကိုဗနာရေးအရအထောက်ပံ့ပေးနေတယ်လို့တမ်းတရရှိသူဆီးရီးယားနိုင်ငံသား10ယောက်ကိုစပိန်ရဲတပ်ဖွဲ့ကအင်္ဂါနေ့မှာဖမ်းဆီးခဲ့ပါတယ်။စပိန်ရဲတပ်ဖွဲ့ကသူတို့တွေကိုစပိန်နိုင်ငံမက်ဒရစ်တိုလီဒိုနဲ့ဗလင်စီယာမြို့တွေမှာရှောင်းတခင်ဝင်ရောက်စီးနှင်ဖမ်းဆီးခဲ့တာပါ။ Al-Qaeda ကိုဗနာရေးအရထောက်ပံ့နေတဲ့အဲ့ဒီအဖွဲ့အစည်းဟာမိသားစုဆွေမျိုးနွယ်တွေပါဝင်တဲ့အဖွဲ့ဖြစ်ကြောင်းဥပဒေရေးရာနဲ့ပတ်သက်တဲ့လုပ်ငန်းတစ်ခုကိုအသုံးချပြီးတရားမဝင်လုပ်ရက်တွေကိုဖုံးကွယ်ခဲ့တယ်လို့အခွန်ရှောင်မှုနဲ့ငွေကြေးခွာချမှုအမြောက်အများလှုပ်ဆောင်ခဲ့ကြောင်းစပိန်နိုင်ငံပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်။ဖန်စီထိန်းသိမ်းထားသူတွေကိုအကြမ်းဖက်အဖွဲ့ကိုအားပေးဖို့ငွေကြေးထောက်ပံ့မှုနဲ့စပိန်နိုင်ငံပြည်ထောင်စုဝန်ကြီးဌာနကစွဲချက်တင်ထားပါရယ်။အခုလိုဖန်စီနိုင်ငံရဲ့စစ်စီရေးနဲ့ပတ်သက်တဲ့အချက်အလက်အသေးစိတ်ကိုတော့ရက်တပ်ဖွဲ့ကပြောကြားခြင်းမရှိပါဘူး။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဟောင်ကောင်ကနေတရုတ်ပြည်မကြီးကိုတရားခံလွှဲပြောင်းပေးနိုင်မဲ့ဥပဒေမူကြမ်းကြောင့်နိုင်ငံရေးပြည်ပခန့်တွေနဲ့မငြိမ်သက်မှုတွေပေါ်ပေါက်ခဲ့ရတဲ့အပေါ်တရုတ်လိုလာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကအင်ကာနေ့မှာတောင်းပန်ပါတယ်။ဒါပေမဲ့လည်းဒီအငင်းပွားပွဲဥပဒေကြမ်းကိုကင်တွယ်မှုကြောင့်သူမအနေနဲ့ယာရုကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုတော့မလိုက်ရောခဲ့ပါဘူး။နောက်နှစ်ဇူလိုင်လအတွင်းသက်တမ်းကုန်တဲ့အချိန်ဒီဥပဒေချက်နဲ့ပတ်သက်ပြီးဆောင်ရွက်ဖွယ်ကုံသွားပြီလို့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့သူမအနေနဲ့တော့ယာရုသက်တမ်းကုန်တဲ့အချိန်ဆက်ပြီးတော့တာဝန်ထမ်းဆောင်သွားမယ်လို့ပြောဆိုထားပါတယ
်။ American သမိုင်းမှာအကြီးမားဆုံးမွေးစည်ပွဲရရှိမှုတစ်ခုကို American ပြည်ထောင်စု Federal တာဝန်ရှိသူတွေကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။ Philadelphia မြို့စိတ်ကမ်းမှာကန့်ကွက်ထားတဲ့တင်မော်တစည်းပေါ်မှာတန်ကျင်16တန်းရှိတဲ့ကိုကိန်းတွေကို Federal Agent တွေကဖမ်းဆီးနိုင်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ American တရားဝန်ရှင်တွေ William Maxwine ကဒီကိုကိန်းပမာဏဟာလူသားမောင်းများစွာကိုသိစေနိုင်ကြောင်း American နယ်စပ်တွေလုံခြုံဖို့နဲ့ American Land တွေမွေးစေးပေးအန်ရဲ့ကင်းရှင်းဖို့သူတရားရုံးကစိတ်ပိုင်းဖြတ်ထားကြောင်း Twitter မှာရေးသားထားပါတယ်။အဲ့ဒီကိုကိန်းတွေကိုတင်မော့ပေါ်က container 9ခုထဲဖုံးဝှက်တိုးလောင်ထားတာပါ။တင်မော့ကတော့ Liberia Atlantin တင်မော့ဖြစ်ပြီးတင်မော့သား9ယောက်ကိုဖမ်းဆီးခဲ့ပါတယ်။ချီလီပနားမနဲ့ဘာဟားမားနိုင်ငံတွေကိုကနဦးဝင်ရောက်ခဲ့တဲ့အဲ့ဒီတင်မော့ဟာဖီလာဒယ်ဖီးယားမြို့ကိုအင်ကာနီအစောပိုင်းကရောက်လာခဲ့ပြီးဥရောပကိုဆက်သွားဖို့ရှိရလို့ဆိုပါရယ်ဒီစစ်စင်ရေးနဲ့ပတ်သက်လို့ရဲတပ်ဘက်ကအချက်လက်အသေးစိတ်ကိုပြောကြားခြင်းမရှိပေမဲ့တင်မော့သားတဦးရဲ့လက်မှာကိုကိန်းတွေပေးနေတာကိုကမ်းခြေဆောင်တပ်ဖွဲ့ကတွေ့ရှိခဲ့ပြီးတဲ့နောက်မှာအဲ့ဒီတင်မော့သားကဒီကိုကိန်းတွေကိုမောင်းခိုသိမ်းဖို့တင်မော့ရရှိတွေကိုကူညီတဲ့အတွက် American Dollar 5,000 ရရှိခဲ့တယ်လို့ရဲကိုပြောခဲ့တယ်လို့ Philadelphia Inquirer သတင်းစာမှာရေးသားထားပါရယ်
လာမယ့်2020ပြည်နှစ်ပထမနှစ်ဝက်အတွင်းမှာ Libra လို့ခေါ်တဲ့ Digital ငွေကြေးသစ်ကိုစတင်မယ်လို့လူမှုကွန်ရက် Facebook ကအင်ကာနေ့မှာကြေညာပါတယ်။လုပ်ငန်းခွဲတစ်ခုဖြစ်တဲ့ Calibra ကတော့ Digital ပိတ်ဆံအိတ်လိုမျိုးလှုပ်ဆောင်လာမှာဖြစ်ပြီးသုံးဆွဲသူတွေအနေနဲ့ငွေပေးချေတာလက္ခဏာတွေဆောင်ရွက်နိုင်မှာပါ။ဒီစီစဉ်ကိုအကောင့်ထဲပေါ်ဆောင်ရွက်နေတဲ့ Facebook အနေနဲ့ကတော့ငွေကြေးကိုစီမံအုပ်ချုပ်မဲ့လွတ်လပ်တဲ့ Libra Association ရဲ့မတ်တီအဖွဲ့ဝင်28ဦးထဲမှာပါဝင်တာဖြစ်ပါတယ်။လက်ရှိမတ်တီအဖွဲ့ဝင်တွေထဲမှာတော့ MasterCard, Visa, Spotify, eBay, PayPal, Uber နဲ့တခြားအဖွဲ့ဝင်တွေဖြစ်ပြီးလုပ်ငန်းစတင်ချိန်မှာတော့အဖွဲ့ဝင်တရာထီရှိလာမယ်လို့မျှော်လင့်ထားပါတယ်။အခု Digital ငွေကြေးသစ် Libra ကတော့ငွေကြေးစနစ်ထဲမှာအကျုံးမဝင်ဘဲစမတ်ဖုန်းတော့အသုံးပြုနိုင်တဲ့တန်းနဲ့ချီတဲ့လူတွေကိုအတိအကျရည်မှန်းထားတာဖြစ်ပါတယ်။
လိုက်ချီသည်နဲ့ဆက်နွယ်ပြီးဖြစ်ပေါ်တဲ့အုံနောက်အဖျားယောဂါတခုကြောင့်အိန္ဒိယနိုင်ငံမှာကလေးငယ်133ယောက်သေဆုံးခဲ့ပါတယ်။ဘီယာပြည်နယ်ကျမကြီးအရာရှိအာရှော့ကူမာစင်ကအင်္ဂါနေ့တနေ့တည်းမှာကလေးငယ်10ယောက်သေဆုံးခဲ့ကြောင်းပြောပြီးသေဆုံးသူအရေအတွက်ပုံများလာပွဲရှိတယ်လို့ပြောပါတယ်။အင်္ဂါနေ့မှာတော့ဒါဇင်ပေါင်းများစွာရှိတဲ့လူတွေကမဇဖာပါမြို့မှာရှိတဲ့စစ်ရုံတစ်ခုမှာစုယုံပြီးဒေသပိုင်အာဏာပိုင်တွေကအရေးယူဆောင်ရွက်မှုအားနည်းတယ်လို့ဆွဆွဲပြီးဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ဘုရင်နေမနခင်ထိတ်တန်းရနေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်။ဂျပန်မှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့ကုန်သွယ်ရေးကိစ္စဆွေးနွေးမယ်လို့တရားဝင်အတည်ပြုလိုက်ကြပါတယ်။တရုတ်နဲ့အမေရိကန်ခေါင်းဆောင်တွေကြားအင်္ဂါနေ့ကတယ်လီဖုန်းဆက်ဆွေးနွေးမှုကနေအပြုသဘောဆောင်ကြောင်းအမေရိကန်သမ္မတကလည်းပြောပြီးတော့နှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးအဖွဲ့တွေမကြေလည်မှုတွေကိုဆက်ပြီးဆွေးနွေးဖို့သဘောတူတဲ့အကြောင်းလဲတရုတ်သမ္မတကပြောပါတယ်။သတင်းတောက်ကန်ဘရီတာမီယာရဲ့သတင်းလွှာကိုမတ်တင်ကီထိုက်ကတင်ပြထားပါတယ်ရှင်
။တရုတ်သမ္မတရှီဂျင်းပင်နဲ့အင်ကာနစ်ကတယ်လီဖုန်းဆက်သွယ်ပြောဆိုမှုမှာအပေါင်းလက္ခဏာဆောင်ပြီးဂျပန်မှာကျင်းပမယ် G20 ခေါင်းဆောင်များညီလာခံမှာကုန်သွယ်ရေးကိစ္စထပ်ပြီးဆွေးနွေးဖို့လဲစီစဉ်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကမ္ဘာစီးပွားရေးအားအကြီးဆုံးနှစ်နိုင်ငံအနေနဲ့တာရူညီမြဆွေးနွေးညှိနှိုင်းဖို့အရေးကြီးကြောင်းဒီလိုမှမဟုတ်ဘဲတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်ရင်ဆုံးရှုံးသွားလိမ့်မယ်ဆိုရာကိုတရုတ်သမ္မတရှီကအမေရိကန်သမ္မတထရန့်ကိုပြောဆိုတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းအေဂျင်စီရှင်ဟွာကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကုမ္ပဏီတွေကိုညံ့ညတ်တတ်တတ်ဆက်ဆံဖို့မျှော်လင့်ကြောင်းနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးအဖွဲ့တွေအနေနဲ့မပြေလည်မှုတွေကိုဖြေရှင်းနိုင်ရေးဆက်ပြီးဆက်သွယ်ဆောင်ရွက်သွားဖို့သဘောတူကြောင်းလည်းတရုတ်သမ္မတရှီကပြောပါတယ်။အမေရိကန်သမ္မတထရန့်ကတော့တရုတ်သမ္မတရှီနဲ့တယ်လီဖုန်းဆက်သွယ်ဆွေးနွေးမှုကတိတ်ပြီးကောင်းမွန်ကြောင်းပြောပါတယ်။သူတို့ဆွေးနွေးပွဲမတိုင်မီသက်ဆိုင်ရာအဖွဲ့တွေကစပြီးဆွေးနွေးကြမှာဖြစ်တယ်လို့လည်းသမ္မတထရန့်ကထပ်လောင်းပြောပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကသဘောတူညီချက်တစ်ခုရလူရခင်အခြေအနေပေါ်ပေါက်လာပြီးနောက်ဒီသတင်းပတ်တည်းအတွင်းမှာပဲရပ်ဆိုင်းသွားတာဖြစ်ပါတယ်။နှစ်နိုင်ငံကြားသဘောတူညီဖို့ရှိနေပြီလို့အမေရိကန်ဘက်ကယုံကြည်ထားတဲ့ကုန်သွယ်ရေးစည်းမျဉ်းစည်းကမ်းတွေပေါ်ပေါက်မလာတာတရုတ်ကြောင့်ဆိုပြီးအမေရိကန်ကအပြစ်တင်ပါတယ်။တရုတ်ဘက်ကတော့ဒီအပေါ်မှာခါခါတီးတီးပဲချပါတယ်လက်တလောလာပိုင်းနဲ့အတွင်းမှာပဲအမေရိကန်နဲ့တရုတ်တို့ဒေါ်လာဘီလီယံရာနဲ့ချီတဲ့သွင်းကုန်တွေအပေါ်အပြန့်လှန်သွင်းကုန်ကွန်ကောက်ခံထားပြီးဒေါ်လာ325ဘီလီယံတန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်နောက်ထပ်အခွန်ကောက်မယ်လို့အမေရိကန်သမ္မတထရန့်ကချင်းချောက်ထားပြီးဒီလိုအရေးယူမယ်ဆိုရင်တော့အမေရိကန်ကိုတင်ပို့နေတဲ့တရုတ်ကုန်ပစ္စည်းအလုံးပါဝင်မဲ့အနေအထားဖြစ်ပါတယ်အမေရိကန်နဲ့တရုတ်သမ္မတတို့ကြားအင်္ဂါနေ့ဖုံးစံမဆွေးနွေးခင်ထီတော့နောက်သတင်းပတ်ဂျပန်နိုင်ငံအိုဆာကာမှာချင်းပမဲ့သူတို့နှစ်ဦးဆွေးနွေးပွဲကတရားဝင်အတိမပြုနိုင်ခဲ့သေးပါဘူးအမေရိကန်သမ္မတထရန့်ကဆွေးနွေးမယ်လို့ပြောထားပေမဲ့တရုတ်ဘက်ကတော့လူသိရှင်ကြားထုတ်ပြောတာမရှိခဲ့ပါဘူးတရုတ်သမ္မတရှီဘက်ကဆွေးနွေးဖို့ညင်းရင်ဒေါ်လာ325ဘီလီယံတန်ဖိုးရှိတရုတ်ပို့ကုန်တွေအပေါ်ချက်ချင်းပဲအခွန်ကောက်မယ်လို့အမေရိကန်သမ္မတထရန့်ကချိန်ချောက်ခဲ့တာပါအမေရိကန်သမ္မတအင်ပီရိုရဲ့စီးပွားရေးအကြံပေးလယ်ရီကတ်လိုကအခုလိုပြောပါတယ
် You know, our position will continue to be we want structural changes here we want structural changes on
ညာနာပစ္စည်းမူပိုင်ခွင့်ခိုးယူမှုနည်းပညာတွေဖိအားပေးလွှဲပြောင်းကိန်းမှုဈေးဝယ်ဖွင့်လှစ်မှုနဲ့သွင်းကုန်ကွန်တိုနဲ့ပတ်သက်ပြီးအခြေခံကစပြောင်းလဲဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးဆွေးနွေးလိုနေတာပါကျွန်တော်တို့မှအမြဲတမ်းရှိထားတဲ့ခိုင်မာတဲ့သဘောတူညီချက်မျိုးကိုရဖို့ကျွန်တော်တို့ကစူးစမ်းနေတာဖြစ်ပြီးဒါကလုံးဝအရေးကြီးပါတယ်ဒါကြောင့်ဒီကိစ္စတွေအားလုံးဆွေးနွေးဖို့ရှိမှာပါ
အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောရောဘတ်လိုက်တီဇာကလည်းအင်ဂါနီကအထက်လွှတ်တော်ကော်မတီရှေ့မှောက်မှာတရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်ကောက်နေတဲ့ကိစ္စကိုအခုလိုပြောဆိုသွားပါတယ်
I don't know if it'll get them to stop cheating tariffs alone. I think you don't have
တွင်းကုန်ခွန်ကောက်ခံမှုတစ်ခုတည်းနဲ့သူတို့ဘက်ကလိမ်ညာနေတာတွေရပ်သွားစေမလားဆိုတာကတော့မသိပါဘူး။တခြားနည်းလမ်းရှိတယ်လို့လည်းမထင်ပါဘူး။ဆွေးနွေးပြောဆိုနေုံနဲ့အလုပ်မဖြစ်တာကတော့သိပါတယ်။ဘာကြောင့်လဲဆိုတော့နှစ်ပေါင်း20လောက်ခဲ့ပြီပါပြီ။ဒါကိုအားလုံးလည်းသဘောတူမယ်လို့ထင်ပါတယ်။သဘောမတူဘူးဆိုရင်လည်းတခုခုလောက်ကြရပါတော့မယ်။တွင်းကုန်ခွန်ကောက်တာတဲ့ပိုကောင်းတဲ့ကိစ္စရှိရင်လည်းကျွန်တော်သိချင်ပါတယ်။အခုထိတော့ဘာမှမကြရသေးပါဘူး။
တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆမယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်စတော့ဈေးကွက်မှာတော့အတက်ပြန်နေပါပြီ။အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့နှစ်ဦးကြားမှာတော့ကုန်သွယ်ရေးအပြင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဆွတ်လွှတ်ရေးနှာချဖို့အမေရိကန်သမ္မတထရန့်ရဲ့ကြိုးပမ်းချက်နဲ့ပတ်သက်ပြီးဆွေးနွေးကြမယ်လို့လည်းခန့်မှန်းထားကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့နျူကလ িয়ার လက်နက်တွေဆွတ်လွှတ်ရေးဆွေးနွေးမှုတွေကရှင်မတော်နောက်မဆုတ်တာအခြေအနေနဲ့တန့်နေတာပါ G20 ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတော့တရုတ်သမ္မတရှီကမြောက်ကိုရီးယားကိုသွားမှာဖြစ်ပါတယ်ဒါဟာဆိုရင်ဆလေးနှစ်တာကာလအတွင်းအင်းကြီးချင်းမြောက်ကိုရီးယားကိုတရုတ်သမ္မတရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်ရှင
်မတင်ကြီးထိုက်ပြောပြသွားတာပါရှင်လက်ရှိဆိုးရွားကိုတွန်းလှန်ဖယ်ရှားဖို့ဆိုတဲ့အမျိုးသားရေးအစွန်းရောက်တွေရဲ့စီယုံလှုံ့ဆော်မှုတွေနောက်မှာစစ်တပ်ရှိနေသလားဆိုတာကိုမြန်မာအရေးသုံးသပ်သူတွေကတန်တရားရှိနေကြပါတယ်။မဘာသာသို့မဟုတ်ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းကလက်ရှိအစိုးရဟာတိုင်းပြည်နဲ့လူမျိုးဘာသာသာသနာပြည့်စုံအောင်လုပ်နေကြောင်းနဲ့ထိုသူတွေကိုစံတမဲမပေးကြရန်ဆိုတဲ့ဇွန်လ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်အပေါ်မှာသဘောထားအမြင်တချို့ကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့အင်းစိန်မှာဇွန်လ16ရက်နေ့ကနေ18ရက်နေ့ထိနှစ်ရက်ကြာကျင်းပခဲ့တဲ့အမျိုးသားရေးအစွန်းရောက်တန်ဃာတော်တွေဦးဆောင်တဲ့မဘာသာဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအဖွဲ့ကြီးရဲ့နှစ်ပတ်လည်ဆုံညီတွေ့ဆုံပွဲအပြီးအချက်9ချက်ပါတဲ့အဖွဲ့ရဲ့သဘောထားကြေညာချက်ကိုတနင်္လာနေ့ကထုတ်ပြန်ခဲ့တာပါ။အဲ့ဒီကြေညာချက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရဝေဖန်ကန့်ကွက်ထားတယ်လို့လွှတ်တော်ကပြဋ္ဌာန်းချက်တချို့ကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားပြီးနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်124ကကြီးနဲ့ဖန်ဝရန်ထုတ်ခံထားရတဲ့ဥဝီရသူရဲ့ဒေါအောင်ဆန်းစုကြည်အပေါ်ပြောဆိုချက်တွေဟာအပြုသဘောနဲ့အမှန်တရားကိုဝေဖန်ထောက်ပြခဲ့တာသာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်လက်ရှိဒီမိုကရေစီအစိုးရဟာတိုင်းပြည်နယ်လူမျိုးဘာသာသာသနာကိုပြည့်စုံအောင်လုပ်နေကြောင်းစွပ်စွဲထားတယ်လို့ဒီအတွက်လည်းဆန္ဒမဲမပေးကြဘူးနဲ့တရားနဲ့အညီရတဲ့နည်းနဲ့တွန်းလှန်ဖယ်ရှားကြဖို့ပေါ်ပြထားပါတယ်ဒေါ်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုတောက်လျှောက်တိုက်ခိုက်လာတဲ့အဖွဲ့အစည်းတရက်ရဲ့တိုက်ခိုက်ပြောဆိုမှုတသက်ဖြစ်ပြီးတန်ဃာတော်ရီအနေနဲ့အခုလိုမျိုးလုံရက်တွေမှာမပါဝင်သင့်ပဲဗုဒ္ဓတရားနဲ့အညီကျင့်ကြံနေထိုင်သင့်ကြောင်းကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌဆရာတော်အရှင်ကောဝိဒါက VOE ကိုမိန့်ကြားပါတယ
်သူကဒီချိန်လုံးမဲ့ဟိုကလန်တိုက်လာတာဟိုဖြတ်ပြီးတိုက်မှာပဲလို့ဘုန်းဘုန်းတော်မြင်ပါတယ်ဒါမလို့လေဘုန်းဘုန်းတို့မိတဲ့ရက်ကကျင်တာတော့ဒီမိုကရေစီနီးနဲ့ရွေးကောက်တဲ့အစိုးရမှလည်းများသည်ပြည်သူတို့ကမကြိုက်တော့ရင်သူ့အလိုလိုပြုတ်သွားမှာဘာမှသူ့ကိုပြုတ်ကြအောင်တစ်ဖက်ကတိုက်ခဲ့နေသော်မလို့ဘူးသူတို့လုံရကြည့်ပြီးတော့လုံမှာပဲဟိုတန်ဃာတော်နေနေနဲ့လေဒီလိုကိစ္စတွေမှာပိတ်မပန်ဝင်သေးဘူးလို့ထင်ပါတယ်ဘာလို့ဆိုတော့ရှူပါရောအရေးကြီးပြီးမှဘုန်းတို့နိုင်ငံသားများရဲ့တန်ဃာတော်တွေဟာတော်တော်ကိုပေါ်ပြလာဖြစ်ပါတယ်ဘယ်သွားသွားသူတို့လက်အုပ်ကြည့်ကြပါကြတယ်ခုနောက်ပိုင်းကျတော့ဒီကိစ္စတွေပေါ်လာတဲ့အခါကျတော့နိုင်ငံသားများနေတဲ့ဘုန်းကြီးတွေကလမ်းတော်မှာဒီသင်္ကန်းယုံပြီးတော့အပြင်မဲ့ရဲဝင်အခုမလျှော်ရဲကြတော့ဘူးသာသနာ့ဘုန်းကြီးကအရန်ကြပါပါ
လက်ရှိ NLD အစိုးရကိုတိုက်ခိုက်ပြောဆိုဝေဖန်မှုတွေပြင်းပြင်းထန်ထန်လုပ်ခဲ့တဲ့အမျိုးသားရေးအစွန်းရောက်တန်ဃာတော်တွေဦးဆောင်တဲ့စုံကြီးတွေ့ဆုံပွဲကိုတန်ဃာတော်ရာနဲ့ချီတက်ရောက်ခဲ့တယ်လို့ရန်ကုန်တိုင်းစစ်ဒေသတိုင်းမှုဗိုလ်ချုပ်တပ်ပုံလည်းတက်ရောက်ပြီးအလူငွေကျပ်တန်း30လှူဒန်းခဲ့ပါတယ်။ဒါကြောင့်အမျိုးသားရေးအစွန်းရောက်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဆက်ဆံရေးကိုအများပြည်သူတွေကမေးခွန်းထုတ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်ခြေဆိုင်မြန်မာအရေးသုံးသပ်နေတဲ့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
စစ်အစိုးရဟာ1988တည်းကသာ30ဆိုတဲ့စစ်သားကျောင်းသားနဲ့ဟိုဖျားသားဆိုတဲ့ပုံကြီးပေါ့နော်။ဒီနှစ်ဖွဲ့မှာကျောင်းသားတွေကိုအရင်ဆုံးစနစ်တကျဖြုတ်ခွင်းခဲ့ပြီးတော့အခုအပြောင်းလဲနောက်ပိုင်းမှာဖုန်းကြီးတွေကိုအသုံးချပြီးတော့သူကဖြုတ်ခွင်းလာတယ်။ဒီနေ့အမြင်ဒုက္ခပိုက်ချောင်းနဲ့ဟိုသူထဲ့တယ်အလုပ်ပေါ့။ပြီးခဲ့တဲ့ဟိုအရင်ရုပ်ောက်ပွဲတော်လည်းဒီတိုင်းပဲဒီဖွဲ့ကြီးဖွဲ့တယ်။အခုရုပ်ောက်ပွဲနေလာတော့ထပ်ပြီးတော့လုပ်တယ်။ဒါကကျွန်တော်ကြိုတင်ပြီးတော့မှတ်မိတာဒါမှမဟုတ်လောက်ထိစူးစူးဝါးဝါးရိုးရိုးမှမှဖြစ်မလို့တော့မထင်ဘူးပေါ့နော်
။မဘာသာရဲ့ကြီးညာချက်မှာလွတ်တော်တွင်ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေပုံမှ21ကိုပြဋ္ဌာန်းဖို့ကြိုးစားတာဟာလူမျိုးရေးဝါမျိုးမှုကိုအားပေးရာရောက်ကြောင်းနဲ့ အစည်းဥပဒေအရေးပေါ်စီမံချက်ဥပဒေစတာတွေကိုပယ်ဖျက်ခဲ့တာဟာနိုင်ငံတော်ခြံစည်းရိုးကျိုးပေါက်သွားတာဖြစ်ကြောင်းစွပ်စွဲထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာဥပဒေရေးရာကျွမ်းကျင်သူဟောင်ကောင်ခြေဆိုင်အာရှလူ့အခွင့်အရေးကော်မရှင်ကဦးမင်းလွင်ဦးကနေအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ကလေးသူငယ်တွေကိုနိုင်ငံတကာဥပဒေတွေနဲ့ညီငွေစင်းထုတ်ပေးတဲ့ကိစ္စကလူမျိုးလို့လူမျိုးပြုတ်မယ်ဆိုတဲ့ကိစ္စနဲ့ဘာမှမဆိုင်ဘူးလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကနိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းကကျွန်တော်နိုင်ငံသားဖြစ်မှုဥပဒေပါပြဋ္ဌာန်းချက်တွေနဲ့ညီထောင်ရွက်ရမှာဖြစ်တယ်။အိန္ဒိယထိုင်းနိုင်ငံမှာမြန်မာနိုင်ငံကမွေးတဲ့ကလေးတွေနော်အဲ့ဒီဥပဒေနဲ့အညီသတ်မှတ်ပေးခြင်းမခံရတဲ့အတွက်သတ်မှတ်ပြီးအောင်စ조사ရတာကိုနှစ်ပေါင်းများစွာကြာတယ်။နောက်ပိုင်းမှာထိုင်းနိုင်ငံကနေပြီးတော့ထိုင်းနိုင်ငံမှာမွေးတဲ့မြန်မာနိုင်ငံသားတွေကိုမွေးစင်းထုတ်ပေးတဲ့အတွက်နောက်ပိုင်းမှာတော်တော်အဆင်ပြေလာတာကိုကျွန်တော်တွေ့ရတယ်။ဒါကလည်းနိုင်ငံတကာဥပဒေတွေပြဋ္ဌာန်းချက်တွေနဲ့ညီတိုင်းနာဆောင်ရွက်ရတဲ့ကိစ္စမျိုးဖြစ်တဲ့အတွက်လူမျိုးလို့လူမျိုးပြုံးမဲ့ကိစ္စရမျိုးမဟုတ်ဘူးလို့ကျွန်တော်တို့မြင်ပါတယ်ဗျ။အဲစင်းတိုင်ရတဲ့နိုင်ငံသူလို့ကျွန်တော်ကတော့ဘဝပြည်နိုင်ငံတစ်ခုပဲမြင်တယ်လေ။ခုအဲစင်းတိုင်တဲ့ဥပဒေကိုပယ်ဖျက်လိုက်တဲ့အတွက်နိုင်ငံခြားသားတွေဝင်ရောက်လာတယ်ဆိုရင်နိုင်ငံခြားသားတွေဝင်ရောက်လာကြောင်းတက်ဆိုင်ရာအင်ရှင်ကနေပြီးတော့ခုချိန်ထိသတင်းပို့ကြောင်းကြားနေရတော့မယ်သက်ဆိုင်ရာလာဝကောက်အဲ့တော့ဒီဥစ္စာနဲ့ရောကျိတ်ကြတော့မကောင်းဘူးလို့ကျွန်တော်တို့မြင်ပါတယ်ဗျာ
မဘာသာကနေနာမည်ပြောင်းထားတဲ့ဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ကိုတရားမဝင်အဖွဲ့အစည်းဖြစ်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့မဟာနာကနေ2018ခုနှစ်ဇူလိုင်လမှာကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
မရင်ကျနိုင်ပြပြသွားတာပါရှင်အခုဘင်္ဂလားဒေ့ရှ်ရောက်ရောက်ရိုဟင်ဂျာကလေးတွေရဲ့ပညာရေးနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေဟာဒေသတွင်းကအစိုးရကျောင်းတွေမှာတက်ရောက်ပညာသင်ကြားခွင့်မရကြသလိုဒီလိုကျောင်းတက်ခွင့်မရတဲ့ဒုက္ခသည်ကလေးငယ်ပေါင်း9သိန်းလောက်ရှိနေပါတယ်ဒုက္ခသည်စခန်းတချို့မှာရှိနေတဲ့အစ္စလမ်ဘာသာရေးကျောင်းတွေကပဲသူတို့အတွက်တစ်ခုတည်းသောပညာရေးအခွင့်အလမ်းရှိရာနေရာတစ်ခုဖြစ်နေတာပါဒီကျောင်း AFP သတင်းဆောင်ပါကိုအခြေခံပြီးမခင်ဖြူထွေးကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်အတွင်းမှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပတ်ခါတွေနောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်9သိန်းကျော်ရှိတဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောဆိုထားသလိုဒီထဲမှာကလေးငယ်တွေလည်းတိမ်းနေချီပါဝင်နေတာပါ2019ဖြစ်ရမတိုင်ခင်ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနေချီရှိနေတာမို့အခုဆိုရင်ဒုက္ခသည်ဥယျာဉ်စုစုပေါင်းဟာတသန်းကျော်အထိရှိနိုင်တယ်လို့ခန့်မှန်းကြပြီးဒီထဲကတဝက်ကျော်ဟာအရွယ်မရောက်သေးတဲ့ကလေးငယ်တွေဖြစ်ပါတယ်။ဒီဒုက္ခသည်ကလေးငယ်တွေကိုအစိုးရစာသင်ကျောင်းတွေမှာစာသင်ကြားခွင့်ဘင်္ဂလားဒေ့ရှ်အစိုးရကခွင့်ပြုမထားပါဘူး။ဒါကြောင့်သူတို့တွေဟာဒေသတွင်းကစာသင်ကျောင်းတွေမှာတက်ရောက်ပညာသင်ကြားခွင့်မရကြပဲဒုက္ခသည်စခန်းတချို့မှာရှိတဲ့အစ္စလမ်ဘာသာရေးကျောင်းတွေကသာအဓိကအားပြုပညာသင်ကြားနေရတဲ့အကြောင်းအစ္စလမ်ဘာသာရေးကျောင်းမှာစာသင်နေတဲ့ကျောင်းဆရာရှမ်ဆူအလမ်ကပြောပါတယ်
။အာရဗ်ဘင်္ဂလားဒေ့ရှ်စော်ကာရော
ကျွန်တော်ကလေးတွေအတွက်ဒုက္ခသည်စခန်းပြင်ပဒေသအတွင်းစာသင်ကျောင်းတွေမှာကျောင်းတက်ခွင့်ရဖို့ခက်ပါတယ်။အစိုးရကျောင်းတွေမှာတက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကခွင့်ပြုမထားပါဘူး။အလားရှင်မြတ်ရဲ့ကျေးဇူးကြောင့်တချို့ဒုက္ခသည်စခန်းတွေတဲကအစ္စလမ်ဘာသာရေးကျောင်းတွေမှာတော့ကုရ်အန်ကျမ်းစာသင်ခွင့်ရပါတယ်။ဒါကပညာသင်ခွင့်ရဖို့အတွက်တစ်ခုတည်းသောနေရာပါ
။ဒုက္ခသည်စခန်းတွေထဲမှာကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကလာရောက်ကူညီဖွင့်လှစ်ထားတဲ့စာသင်ကျောင်းတချို့တော့ရှိပါတယ်။ဒါပေမဲ့မူလတန်းအဆင့်အထိသာသင်ကြားပေးနိုင်တာဖြစ်ပြီးဒုက္ခသည်ကလေးဥယျာဉ်နဲ့နှိုင်းဆိုင်ရင်လည်းဒီကျောင်းတွေကအလုံးလောက်မှုမရှိပါဘူး။ဒါကြောင့်လည်းမူလတန်းကျောင်းပြီးတဲ့ကလေးတွေအတွက်ရှေ့ဆက်စာသင်ကြားနိုင်တဲ့နေရာကဘာသာရေးကျောင်းတွေပဲဖြစ်နေတာပါ။ဘာသာရေးစာပေတွေကသာအဓိကသင်ကြားပေးတဲ့ဒီကျောင်းတွေမှာကလေးငယ်တွေအတွက်ပြည့်ဝတဲ့ပညာရေးမရနိုင်သလိုဘာသာရေးဆိုင်ရာအဆွမ်းရမှုတွေလည်းပိုပြီးတော့ဖြစ်လာနိုင်တယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်။ကုလသမဂ္ဂနဲ့ကူညီပေးရေးအဖွဲ့တွေကတော့ဒေသတွင်းစာသင်ကျောင်းတွေမှာဒုက္ခသည်ကလေးငယ်တွေပညာသင်ကြားခွင့်ကိုပိတ်ပင်ထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့မူဝါဒကိုဝေဖန်ကြသလိုဒီမူဝါဒကိုပြောင်းလဲပေးဖို့လည်းတိုက်တွန်းနေကြပါတယ်။ကောက်ဆက်ဘဇာခရိုင်အတွင်းကုတုပလောင်ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်အပူစာရစ်ကတော့သူ့ရဲ့ကလေးငယ်တွေအစိုးရစာသင်ကျောင်းမှာပညာသင်ကြားခွင့်ရဖို့မျှော်လင့်နေတဲ့အကြောင်းပြောပါတယ်
။ဒီပဲစာရတဲ့ကောင်တွေအရဖွင့်နေဆိုနေတဲ့ကောင်တွေအမှရပဲတံပိုးတွေရအောင
်ကျွန်တော်တို့ကလေးတွေကိုပညာသင်ကြားခွင့်တိတ်ရစေချင်ပါတယ်။ဒါကတကယ်အခွင့်အလမ်းပါ
ကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့ကုတုပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိပြီးတဝက်ကျော်ကအသက်18နှစ်အောက်ကလေးငယ်တွေဖြစ်ပါတယ်။ဒီကလေးငယ်တွေရဲ့67ရာခိုင်နှုန်းကပညာသင်ကြားခွင့်အခွင့်အလမ်းမရကြပါဘူး။ပညာရေးအခွင့်အလမ်းမရှိတဲ့အတွက်စည်ရနွမ်းပါမှုတန်လျာကနေလွတ်မြောက်ဖို့မလွယ်သလိုအကြမ်းဖက်မှုတွေနဲ့တရားမမျှတမှုအခြေအနေတွေကိုကျော်လွှားနိုင်ဖို့မှာလည်းအခက်အခဲတွေဖြစ်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောဆိုကြပါရဲ့ရှင်။
မခင်ဖြူထွေးပြောပြသွားခဲ့တာပါရှင်။အခုမြောက်ကိုရီးယားနဲ့တရုတ်နိုင်ငံတို့ရဲ့ဆက်ဆံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်မြတ်ဖိတ်ကြားချက်အရတရုတ်သမ္မတရှီကျင်းပင်ဟာမြောက်ကိုရီးယားနိုင်ငံကိုဇွန်လ20နဲ့21ရက်နေ့တွေမှာသွားဖို့ရှိပါတယ်။ဒီခီးစဉ်ဟာ14နှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုတရုတ်သမ္မတတဦးပထမဆုံးသွားရောက်တာလည်းဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်အရေးငြိမ်းချမ်းစွာအပြေရှားရမှာတိုးတက်မှုရှိအောင်တွန်းအားပေးသွားဖို့ရှိသလိုခေါင်းဆောင်နှစ်ဦးကြားအမြင့်ချင်းဖလှယ်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။အပြည့်စုံကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။တရုတ်သမ္မတရှီဂျင်ပင်မြောက်ကိုရီးယားနိုင်ငံကိုဇွန်လ20ရက်နေ့နဲ့21ရက်နေ့တွေမှာသွားမယ်ဆိုတာကိုအခုအပတ်ထဲမှာပဲကြေညာခဲ့ပါတယ်။တရုတ်သမ္မတတဦးအနေနဲ့14နှစ်တာကာလအတွင်းမြောက်ကိုရီးယားကိုပထမဆုံးသွားရောက်တာနဲ့ပတ်သက်ပြီးအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လျူခန်းကအခုလိုပြောပါတယ်
။中朝是友好近邻，那么两国呢也长期保持着交往和合作。两党两国。
တရုတ်နိုင်ငံနဲ့မြောက်ကိုရီးယားတို့ဟာအင်းနီချင်းကောင်းနေဖြစ်ပြီးတံမဏိရှိကြတဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့အပြန်အလှန်လည်ပတ်မှုတွေရှိပါတယ်။နှစ်နိုင်ငံစလုံးကပါတီနဲ့တိုင်းပြည်ခေါင်းဆောင်တွေကြားအဆင့်မြင့်အလဲပတ်ကြီးသွားလို့ရှိတဲ့အဆင့်လာကိုလည်းထိန်းသိမ်းကြပါတယ်။တရုတ်ကွန်မြူနတီပါတီဘူကော်မတီအုပ်ထကြီးရှီကျင်းဖင်နဲ့မြောက်ကိုရီးယားလူသမားပါတီအုပ်ထကြီးကင်ဂျုံတို့၄ချိန်တိုင်တွေ့ဆုံပြီးတဲ့အခါမှာနှစ်နိုင်ငံဆက်ဆံရေးကဏ္ဍတစ်တရက်ကိုဖွင့်လှစ်နိုင်ခဲ့တာပါ
တရုတ်သမ္မတခီးစဉ်ဟာအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့အကြားနျူကလ িয়ার ဆိုင်ရာဆွေးနွေးပွဲရှေ့မတိုးနောက်မဆုတ်တာဖြစ်နေချိန်မှာထွက်ပေါ်လာတာပါဒီနေ့ဖေဖော်ဝါရီလတဲ့အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံတို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပတဲ့ဆွေးနွေးပွဲမောင်မင်ဖြစ်ခဲ့ပေမဲ့သမ္မတထရမ့်ကသူတို့ဦးကြတိတ်ကောင်းတဲ့ဆက်ဆံရေးရှိကြောင်းအကြိမ်ကြိမ်ပြောခဲ့သလိုတိတ်မကြသေးခင်ကပဲကင်ဂျုံဦးစီကနှစ်လိုပွဲကောင်းတဲ့စားတစောင်းသူလက်ခံရရှိကြောင်းနဲ့ထူးခြားတဲ့တိုးတက်မှုကိုတွေ့မြင်ရဖို့ရှိတယ်လို့လည်းပြောခဲ့ပါတယ်။ဒါပေမဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်မှုမြောက်ကိုရီးယားကထဲထဲဝင်ဝင်လှုပ်ဆောင်လာအောင်အထီတော့အမေရိကန်နိုင်ငံကမလုပ်နိုင်သေးပါဘူး။ဒါကြောင့်အခုခီးစဉ်အတွင်းဒီကိစ္စအကြောင်းတရုတ်သမ္မတကမြောက်ကိုရီးယားကောင်ဆောင်ကိုပြောဆိုဖို့မျှော်လင့်နေကြတာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လီယိုကန်းကတော့တရုတ်နဲ့မြောက်ကိုရီးယားနိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့ရှိတယ်ဆိုပြီးအခုလိုဆက်ပြောပါတယ်
။我们愿意同朝方一道继续发扬中朝友好传统，推动两国各领域的交流合作不断的迈上新的台阶。
တရုတ်နဲ့မြောက်ကိုရီးယားကြားကဏ္ဍနယ်ပယ်အသီးသီးမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်သွားမှာဖြစ်တယ်လို့ချစ်ကြည်ရင်းနှီးတဲ့အစဉ်လာကိုလည်းဆက်ပြီးတော့ထိန်းသိမ်းသွားမှာပါ။နိုင်ငံကြောင်းတနမန်ဆက်ဆံရေးအနှစ်90ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုကျင်းပပြီးနိုင်ငံဆက်ဆံရေးတမန်ကိုပြန်ပြီးတော့သုံးသပ်ကြမှာဖြစ်တယ်လို့အနာဂတ်မှာဆက်ဆံရေးဘိုးဘီတိုးတက်ဖို့ကြိုးစားသွားမှာဖြစ်ပါတယ
်တရုတ်သမ္မတရဲ့မြောက်ကိုရီးယားခီးစဉ်ဟာနိုင်ငံတနမန်ဆက်ဆံရေးထူထောင်တာအနှစ်90ပြည့်တာနဲ့တိုက်ဆိုင်နေတယ်လို့ဂျပန်နိုင်ငံမှာပြုလုပ်မဲ့ G20 ထိပ်သီးအစည်းအဝေးမတိုင်ခင်ရုတ်တရက်သွားရောက်မှာဖြစ်တာကလည်းသတိထားမိစရာပါ G20 ထိပ်သီးအစည်းအဝေးမှာတွေ့ဆုံကြတဲ့အခါတရုတ်သမ္မတရှီဂျင်ပင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းစီကလက်ဆောင်စကားပါစရာများပါလာမလားဆိုတာကလည်းစိတ်ဝင်စားစရာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကျွန်းဆွယ်အရေးနဲ့ပတ်သက်လာရင် US suspensionနှစ်ဖက်အပြိုင်ရပ်ဆိုင်းရေးဆိုတဲ့မူဝါဒကိုကင်ဆယ်လေးရှိပါတယ်။အဲ့ဒီမူဝါဒကမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်းရမှာဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းအကြီးစားစီရင်လေ့ကျင့်မှုတွေအဆုံးသတ်ရမှာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့သုတေသီတူဦးဖြစ်တဲ့ဇောင်လီဖန်ကတော့အခုခီးစဉ်ဟာကိုရီးယားကျွန်းဆွယ်အရေးအတွက်ထူးထူးခြားခြားတိုးတက်မှုရှိမှာမဟုတ်ပဲမြောက်ကိုရီးယားနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့အသာစီးရတဲ့အနေအထားကိုသာပြသလိုတာဖြစ်ပြီးG20 အစည်းအဝေးမှာဒီအတာချက်ကိုအသုံးပြုနိုင်ကြောင်းမြောက်ကိုရီးယားနိုင်ငံဟာတရုတ်အတွက်ဝက်ဖဲတစ်ချပ်ဖြစ်ကြောင်းအမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးမှာတရုတ်နိုင်ငံအနေနဲ့အရေးပါနေကြောင်းကိုဖော်ပြလိုရင်းသာဖြစ်တယ်လို့ပြောကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင် VOA သတင်းရှင်တွေအနေနဲ့ကျမတို့စီကိုစာလိုက်ကနေဝေဖန်ချံပေးစာတွေပေးပို့လိုတဲ့နားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုကြတယ်ဆိုရင်ကျမတို့ရဲ့စာလိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းစီစဉ်နေမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက်အီရန်အုံအင်္ဂလိပ်သင်ကန်းစာတိုက်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေနားဆင်ကြရမှာပါရှင်။ဒီစီစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြည့်ဦးကျော်စံသားနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
။ရန်သူဟောင်းတွေနဲ့နိုင်ငံတော်အတိုင်းအမြခံရဲ့နှိစက်မှုဆွဲကောင်းစဉ်နဲ့ဒီ ERD မှာအုံစော်ရေးထားတာကိုဖတ်ရပါတယ်။အငင်းစားဗိုလ်ချုပ်မှုကြီးသန်းရွှေရဲ့သမက်နိုင်ရေးမှာဒေါအောင်ဆန်းစုကြည်ကဝန်ထမ်းကြောင့်သဝန်တော်ပို့တာမြန်မာလူထုအကြအတော်လေးပွက်လော့ရိုက်သွားတယ်လို့စာရေးပါတယ်ဒေါအောင်ဆန်းစုကြည်လက်ရေးနဲ့လက်မှတ်ထိုးထားတဲ့ဒီစာဟာလူမှုကွန်ရက်မှာပြန့်နှံ့သွားပြီးမှတ်ချက်တစ်ခုကဆိုရင်ခွင့်လွှတ်မှုနဲ့ရိုးဖြောက်မှုအတွက်ကျေးဇူးတင်ကြောင်းခွင့်လွှတ်ခြင်းကျင်နာခြင်းယဉ်ကျေးသိမ်မွေ့ခြင်းတို့ဟာကျွန်ုပ်တို့ခေါင်းဆောင်ရဲ့ခွန်အားကိုပြသလိုက်တာဖြစ်ပြီးကျွန်ုပ်တို့အတွက်စံနမူနာဖြစ်တယ်လို့ရေးသားထားကြောင်းဖော်ပြပါတယ်သူ့ကိုထောက်ခံသူတွေကသူ့ရဲ့သဝန်တော်ကိုထောက်ခံကြမယ်ဆိုတာအံ့ဩစရာမဟုတ်ပေမဲ့ဒါကိုလှောင်ပြောင်သေရောကြသူတွေလည်းအများကြီးပဲလို့ဆိုပါတယ်။တယောက်ကဆိုရင်သူဟာလူခွင့်ရေးချိုးဖောက်မှုတက်နဲ့ဘယ်ပုံဘယ်နည်းဆက်ဆက်နေတယ်ဆိုတာဒီသဝန်တော်ကပြသနေတယ်။ဥက္ကဏီအသက်ခံရတဲ့ကိစ္စမှာတော့ဘာတစ်ခုမှမလုပ်ဘူးလို့ရေးထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပြောစရာကတော့ဒီမိုကရေစီတိုက်ပွဲအတွက်အတိုက်အခံတွေနိုင်ငံရေးအကျဉ်းသားတွေသူတို့ဘဝကိုမထင်မရှားနဲ့စွန့်လွှတ်သွားတဲ့ပုဂ္ဂိုလ်တွေပြီးခဲ့တဲ့2ပေါင်း30အတွင်းမှာအများအပြားရှိခဲ့ပေမဲ့ NLD နဲ့သူ့ခေါင်းဆောင်ဟာအဲ့ဒီလူတွေပေါ်အစိမ်းမပြုဖို့ပြက်ကွက်တယ်ဆိုတာကိုခံပြင်းညားမှာပဲလို့ဆိုပါတယ်ဒီလိုဥယွာရကွဲနေခြင်းဟာမြမအစဉ်ကူးပြောင်းရေးမှာနှချမ်းကွဲမှုတဲ့အထိနဲ့ဆိုင်နေတယ်ဆိုတာကိုပြသတာလည်းဖြစ်ပါတယ်တဲ့နိုင်ငံရေးထိတ်တဲရင်ဆိုင်မှုအပြန်အလှန်ပြင်းထန်တဲ့ရှုတ်ချဝေဖန်မှုတွေစစ်စုနှစ်နှစ်ကြီးပြီးစနေခဲ့ပေမဲ့နှစ်ဖက်ကြားပုဂ္ဂိုလ်ရေးနိုင်ငံရေးဆက်နွယ်မှုမပြတ်တောက်ဘူးဆိုတာကိုလည်းဒီသဝန်တော်ကပြသနေပါသေးတယ်။ဒါပေမဲ့ဘယ်အတိုင်းသာထိနှစ်နှစ်ဆိုင်ဆိုင်ဆက်နွယ်နေတယ်ဆိုတာကတော့မသိနိုင်ဘူးလို့ဆိုပါတယ်။ဥသန်းရွှေမိသားစုနဲ့နှိစက်သူတွေရဲ့အဆိုအရအခုကွယ်လွန်သွားတဲ့ဗိုလ်ချုပ်သန်းနိုင်ဟာဥသန်းရွှေနဲ့ဒေါအောင်ဆန်းစုကြည်တို့နှစ်ဦးတွေ့ဆုံရေးမှာအဓိကကြားဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဒါကြောင့်လည်းဒေါအောင်ဆန်းစုကြည်ကဒီသဝန်တော်ကိုရေးတာဖြစ်နိုင်တယ်လို့တချို့ကသုံးသပ်ကြကြောင်းပြသထားပါတယ်။ဥသန်းရွှေနဲ့တကွာသဘောထားတင်မာသူတွေဟာဒေါအောင်ဆန်းစုကြည်ကိုဒီပြင်းမှာရဲရဲဆက်ဆက်တိုက်ခိုက်ခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ဟာခွင့်လွှတ်တယ်လို့အကြင်ပြောခဲ့ပါတယ်။ဒါအပြင်ဒီပြင်းကိစ္စကိုကိုယ်တိုင်စီစဉ်ဆောင်ရွက်ခဲ့သူဦးအောင်တောင်ရဲ့အသုဘကိုလည်းဒေါအောင်ဆန်းစုကြည်တက်ရောက်ခဲ့တာမဆန်ပါဘူးဆိုပြီးဒီနေရာမှာလည်းဥက္ကဏီအသုဘကိုမတက်ရောက်ဖဲနေခဲ့တဲ့ကိစ္စနဲ့နှိုင်းယှဉ်တင်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာ2020ပြည့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့အတွက်သူ့ကိုတချင်ကဖန်ဆီးထိမ့်မင်းခဲ့သူတွေကျင်းနဲ့ပျော်ရွှင်အောင်ထားရမယ်ဆိုတဲ့သဘောမျိုးနဲ့လည်းပဲအခုလိုလိုက်လျောဆက်ဆံနေတာဖြစ်နိုင်တယ်လို့သုံးသပ်ထားပါခင်ဗျာ
2019ခုနှစ်မှာမြန်မာပြည်ကရိုဟင်ဂျာတွေအလုံးရင်းနဲ့ရောက်လာပြီးယာယီတဲတွေစောက်လာကြတာနဲ့အမျှဘင်္ဂလားဒေ့ရှ်နိုင်ငံမှာတစ်တောပြုံတိမှုနဲ့ရင်ဆိုင်နေရတဲ့အကြောင်းနဲ့စထားတဲ့ဆောင်းပါရှင်မွန်ကဘီနဲ့ခါမီအာမက်တို့ရဲ့ဆောင်းပါတစ်ပုဒ်ကိုပြောပြပါမယ်ရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုပြန်လည်စိမ့်လန်းစုပြေးခြင်းဆိုတဲ့ခေါင်းစဉ်နဲ့ရေးကြပါတယ်။2018ခုနှစ်ဧပြီလကစလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစိုက်ပျိုးရေးကိရိယာ၄ပေါင်း2000ခွဲလောက်ဖြန့်ဝေပေးပြီးစိုက်ပျိုးရေးကိုစတင်စေခဲ့ပါတယ်။သစ်ပင်တွေကိုအစဉ်စဉ်ဒေါင်းလိုက်နေရာချပြီးစိုက်ပျိုးရေးစနစ်ကမြေအများကြီးမလိုဘဲနဲ့စားပင်တွေစိုက်ပျိုးနိုင်ပါတယ်။ဒုက္ခသည်တဦးဖြစ်တဲ့ဟက်ဆန်ကတော့ဒေသခံဘင်္ဂလားဒေ့ရှ်တွေစီကတစ်လကို5ဒေါ်လာနဲ့မြင်ငှားပြီးတော့အာလူးစိုက်ပါတယ်။နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ရဲ့ 2019ခုနှစ်မတ်လအစီရင်ခံစာအရရိုဟင်ဂျာ3သိန်းနီးပါးလောက်ဟာရေပြတ်လပ်နေတယ်လို့ဆိုပါတယ်ဒုက္ခသည်စခန်းတွေမှာရေကိုရက်ကွက်လိုက်အချိန်နဲ့ဖြန့်ဝေပေးပြီးလူတစ်ယောက်ကိုနှစ်ခါလန်ကနေ၄ခါလန်အထိရပါတယ်ရေရဖို့ဆောင်ရင်ရှစ်လူနောက်လူရန်ဖြစ်ကုန်ကြတာတွေလည်းရှိပါတယ်ပတ်ဝန်းကျင်ထိန်သိမ်းရေးအစိုးရအရာရှိတဦးဖြစ်တဲ့အက်နျူကအခုလိုရေအရှားဆုံးနေရာတွေမှာတစ်တော့ပြန်ဆိုင်ဖို့နဲ့ရေရအောင်ပြန်လုပ်ပေးဖို့၅နှစ်စီမံကိန်းချထားပြီးဖြစ်တဲ့အကြောင်းပြောပါတယ်။တောင်ကုန်းကမြေစီတွေထိန်းထားနိုင်အောင်မြေအောက်နက်နက်အထိအမြင့်သွားတဲ့အပင်မျိုးတွေစိုက်ဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ထင်းရဖို့အတွက်ရိုဟင်ဂျာတွေကတစ်တော့ခုတ်လို့ဒေသခံဘင်္ဂလားဒေ့ရှ်တွေကမကျေနပ်ကြပါဘူး။နေ့စဉ်နေ့တိုင်းအခုတ်ခံနေရတဲ့တစ်တော့ဟာလည်းဘောလုံးကွင်း၄ကွင်းစာလောက်ရှိတယ်လို့ FAO ကပြောထားပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုနလတ်မထူနိုင်တဲ့အခြေမဆိုင်ခင်မှာမှန်ကန်တဲ့နီးစနစ်တွေနဲ့စနစ်တကျစိုက်ပျိုးသွားဖို့သူတို့မှအချိန်ရပါသေးတယ်လို့ Egg News ကပြောတဲ့အကြောင်းသတင်းဆောင်ပါကိုတော့ eurasiareview.com မှာဖတ်ရှုနိုင်ပါတယ်ရှင
် VOA ရဲ့ဗုဒ္ဓဦးနေမနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့မင်းတင်ပြမယ် EDM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကားလုံးရဲ့တည်းရိုက်သေးပဲကတော့ကပ်ပြီးခေါ်တာပေါ့idiom ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down It was a very close call
ကျွန်တော်တို့သိကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down It was a very close call
အန်ဒီယေကနေတီတီကလေးလွတ်တာကိုပြောချင်ရင် idiom အသုံးအရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American Style Indian သုံး English သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးသွားတာဖြစ်ပါရဲ့ရှင်အခုတော့ကိုသားညိုဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းစီစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖမ်းဆီးအရေးယူမှုတွေနဲ့ပတ်သက်တာပါဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖမ်းဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်နေတဲ့တိုင်းသားဒေသတွေမှာဆိုလို့ရှိရင်လည်းသဘုံနဲ့ဆက်သွယ်ရဆိုတဲ့တန်တရားနဲ့ဒေသခံတွေတော်များများဖမ်းဆီးစစ်ဆေးခံမှုတွေပိုတိုးလာနေပါတယ်ကျွန်တော်တို့သိရတော့ဆိုရင်ရခိုင်ပြည်နယ်အတွင်းမှာပဲရက်သား80ဝန်းကျင်လောက်ဟာဆိုလို့ရှိရင်ဒီ EE နဲ့ဆက်နွယ်ရဆိုတဲ့တန်တရားနဲ့ဖမ်းဆီးခြင်းခံထားရပါတယ်ဒါကြောင့်မလို့ဒီနိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်စီခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလောက်လောက်ရှိရလားတန်တရားနဲ့ဖန်စီခံရသူတွေရဲ့ညံ့နာမှုအတွက်ဘယ်လိုကုစားပေးနိုင်မလဲကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီမြန်မာနိုင်ငံရှိနေများကွင်ရက်ကရှိနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်နောက်တူကတော့ဒီနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွေ့ပတ်တွင်မှုဖြစ်ပါတယ်ကုပိုကြီးပါ2ဦးစလုံးလေးလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတော့ဦးသိန်းတန်ဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာဦးသိန်းတန်ဦးကြားပါရလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့အရင်ဆုံးတော့ကျွန်တော်မေးချင်တာကတိုင်းသားဒေသတွေမှာဖြစ်နေတဲ့ကိစ္စပါအခုတကယ်ပြောမစို့ကချင်ဘက်မှာရောရှမ်းမြောက်မှာရောအခုဆိုရခိုင်ပေါ့အဲ့ဘက်ဒီမှာအရသာဖမ်းဆီးခံမှုတွေပို့ပြီးတော့တိုးလာတယ်ဒါလည်းတန်တရားနဲ့ဖမ်းတာပေါ့ဖမ်းတဲ့ခါမှာလည်းစစ်တပ်ကဖမ်းတာပါအဲ့တော့ဒါကဥပဒေကြောင်းအရာဖြစ်တဲ့ဖြစ်ထက်ရလားဥပဒေကြောင်းအရာရောညှိညွတ်ရလားအဲ့ဒါအရင်ဆုံးသိချင်ပါတယ်ခင်ဗျာ
စစ်တပ်ကလည်းဖမ်းနိုင်တဲ့အနေအထားရှိပါလား1959ခုနှစ်တပ်မတော်အဲ့ဥပဒေမှာပြဋ္ဌာန်းထားတဲ့အချက်တွေရှိတယ်။တပ်မတော်ရဲမှန်ထုတ်ပြန်ရေးအဖွဲ့ကစစ်ဘက်အရာရှိကြီးတယောက်ကသူတို့ဟာ rule of engagement ပေါ့နော်။ ROE ကိုလိုက်နာပါတယ်လို့ပြောတဲ့အတွက်အဲ့လိုလိုက်နာလို့ရှိရင်တော့ဥပဒေနဲ့လုံနိုင်တဲ့အခြေအနေတွေရှိတယ်။ညီညီကပြဿနာတရားဖြစ်ပါလား
။ဟုတ်ကဲ့ကျွန်တော်ဆက်သေးမေးချင်တာကအခုကဖမ်းခံရတဲ့လူတွေကရခိုင်
ပြည်နယ်မြောက်ပိုင်းဘက်မှာဆိုတော့များပါလေတလောကဆိုရင်ဖမ်းထားတဲ့ကြောင်းဝင်းအတွင်းကနေပြီးတော့ရိုးရိုးဖြစ်ပြီးတော့ပြစ်ချခတ်ကြလို့တေဆုံးတဲ့အထိအောင်ဖြစ်သွားတယ်ခင်ဗျာအဲ့တော့ဒီဖမ်းခံသူတွေအတွက်တရားဥပဒေအရကာကွယ်ပေးနိုင်တဲ့အခြေအနေရောမရှိနိုင်ဘူးလား
အမှန်ကတော့ဥပဒေကရှိတယ်ဗျာလိုက်နာတယ်မလိုက်နာဘူးဆိုတော့ပြဿနာပေါ့နော်ခုနတပ်ဖက်ကဖမ်းတယ်ဆိုတော့1959ခုနှစ်တပ်တော်အုပ်ဥပဒေမှာတန်းပြစ်စစ်မှုတန်းကြီးတော့ရှိတယ်ပုံမှန်တော့ကကြီးမှာပေါ့နော်ရန်သူနဲ့ဆိုင်ပြိုင်တိုက်ခိုက်နေတဲ့အချိန်ဒီနိုင်ငံသားနေရာတစ်ခုကိုစစ်ချီတက်တဲ့အချိန်မှာရန်ပြည်တွေစတဲ့အချက်ချက်တွေပါတယ်အဲ့တော့ဖြစ်တဲ့ပြတ်တဲ့နေရာတွေကတိုက်ပွဲဧရိယာတွေတော့ဖြစ်တယ်အဲ့တော့နေရာကတော့တန်းပြစ်စစ်မှုတန်းကြီးဖြစ်ပြီးတော့အဲ့ဒီမှာပါဝင်ပတ်သက်တဲ့အရာရှိရာကကြက်တတာဒါတွေကတော့တပ်မတော်ဥပဒေလိုက်နာလဲသူဖြစ်တာပေါ့ဗျာအဲ့ဒီဥပဒေတန်းတိုင်းတာသူရင်တပ်မတော်ဥပဒေပုံမှန်49ကာကြီးကဖမ်းမယ်ဆိုလို့ရှိရင်စစ်ဆေးစီရင်ရမတူပဲနဲ့အကြောင်းပဲဖမ်းလို့မရဘူးဒါစစ်ဘက်အချုပ်ပေါ့ဗျာစစ်ဘက်အချုပ်ဖမ်းမယ်ဆိုရင်ဖမ်းမိတယ်နဲ့ဆက်လိနာယူတွေ့မှာသူ့ကိုဘာဖြစ်လို့ဖမ်းနေဘာလုပ်မယ်ဘလို့ဖြစ်တယ်ဆိုတော့တပ်တေကံကျဲအချင်းချုပ်ပြစ်မှုချင်းချုပ်ကိုရေးပြီးတော့အားတယ်ဗျာအပ်ပြီးတော့မှကျွန်တော်တို့ကဒါဖြစ်ရင်ဒီအရက်ဖက်ကနေဆက်လက်ဆောင်ရွက်မယ်ဆိုရင်ရေးအားမှာဖြစ်တယ်အဲ့တော့ဖြစ်စဉ်တွေမှာအဲ့ဒီအတိုင်းဆောင်ရွက်ခဲ့တာရှိသလားနောက်တစ်ခါဒီဖမ်းခံတဲ့လူတွေမှာလည်းသူကသတ်မှတ်ထားတာရှိတယ်အဲ့ဒီသတ်မှတ်ထားတာလည်းတပ်တော်ဒီဥပဒေရပါပဲကျွန်တော်တို့ရန်သူလို့သတ်မှတ်ထားအပိုင်းကြီးရန်သူဆိုတာကတော့လက်နဲ့ကင်ထားမှာဗျတပ်ထင်းကလက်နဲ့ကင်ပုံကံတဲ့လူစစ်ပုံကံမှုပြုလုပ်တဲ့လူလက်နဲ့ကင်ထားတဲ့သဘုံအကုန်လုံးလက်နဲ့ကင်ထားတဲ့အကျန့်ဖက်လှူရှားသူအကုန်လုံးလက်နဲ့ကင်ထားတဲ့ကြီးကြီးတွေဓမြနဲ့မတင်ငါစရာလက်နဲ့ဆွဲကင်တဲ့လူတွေကိုမှဒါတွေကလုံနိုင်တဲ့အခါကျတော့တန်မှန်အယက်သားတွေကိုတော့ဒီဥတွေနဲ့ဘူးပဲနဲ့နီးလမ်းမကြပဲတော့ဖန်စီချုံတော်လို့ပြောရတယ်
ဟုတ်ကဲ့အခုကလည်းဖြစ်နေတဲ့အခြေအနေကသူပြည်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တမရဘက်ကပြောတာကတော့အေးဒီလက်ကင်အဖွဲ့တွေကရက်သားတွေကြေးရွာတွေကိုကာကွယ်ယူပြီးတော့သူတို့တိုက်ခိုက်နေတယ်ဒါပေမဲ့သူတို့ဖမ်းလာစီကကြတော့ကြေးရွာထဲမှာတန်တရားနဲ့ရက်သားတွေကိုဝင်ဖမ်းလာလို့ဖြစ်နေတယ်ဖမ်းတဲ့အပြင်မှာတချို့နှိမ့်ဆက်ခံရတာတွေတချို့စစ်ကြောင်းနဲ့လက်လုံပြီးတေးတာမျိုးတွေဒီအထိပါဖြစ်နေတော့ကျွန်တော်တို့မကြခင်ကပြတန်းထားတာမျိုးရှိပါတယ်ပုဂ္ဂိုလ်ကြီးလူလက်ခွင့်နဲ့ပတ်သက်တဲ့ဥပဒေမျိုးဒါတွေနဲ့တော့သွားမညှိစုံဘူးလား
ပုဂ္ဂိုလ်ကြီးလူလက်ခွင့်မှာသူကပေးထားတဲ့အချက်ကလုံခြုံရေးဆိုင်ရာဆိုတဲ့အချက်တွေရှိတာတော့အဲ့ဒီဟာကနိုင်လွတ်လုံလို့ခေါ်တဲ့ပုဂ္ဂိုလ်ဆိုင်ရာလူလက်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုဥပဒေရဲ့အားနည်းချက်ဖြစ်နေတာပေါ့ဒါတွေအချက်ကလူကျိုးနဲ့ပတ်သက်တယ်လေဆိုတာအငင်းပွားစရာအချက်ဖြစ်နေဆိုတော့အဲ့ဒီအချက်ရဖမ်းတယ်ဒါပေမဲ့ကျွန်တော်ပြောချင်တာ1959တက်မတော်ဥပဒေမှာအတိအကျပြဌာန်းထားပြီလားဖမ်းတယ်24နာရီဆိုလို့ရှိရင်ဘာဖြစ်လို့ဖမ်းတယ်ဆိုတော့ပြစ်မှုအချင်းချင်းရေးပြီးတော့သက်ဆိုင်ရာရှိဘေးအားအဲ့ဒီကနေပြီးတော့အရေးမနေလို့ရေးညွှန်ဆိုလို့ရှိရင်တော့ရဲလက်တွေ့ရမှာပဲ24နာရီရဲ့အချင်းရအဲ့ဒီအနေထားတိုင်းဖြစ်လာမဖြစ်ဘူးလားနောက်သူတို့လိုက်နာတယ်လို့ပြောကြတယ် rule of engagement ဆိုတာမှာလေအတိအကျကြာနိုင်ငံတကာဥပဒေနဲ့ညီညွတ်အောင်ဒါဒုတိယကွာစစ်ပြီးနောက်မှာပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တယ်ကဒါဥပဒေသဘောပဲညွှန်ကြားချက်တွေပဲလက်နက်ကိုင်ပေါ်ပြီးလိုက်နာဖို့ရည်ကြီးတဲ့တိုင်းပြည်ကြီးကဒါကျွန်တော်တို့ထုတ်ပြန်ထားတာဖြစ်တယ်ဒုတိယကွာစစ်နောက်ပိုင်းမှာအထူးသဖြင့်တော့ဂျနီဗာကွန်မရှင်သဘောတူညီချက်တွေမှာပြဋ္ဌာန်းထားတဲ့စစ်တုံးမှန်းနေအပေါ်နဲ့အရသားတွေဘယ်လိုသက်ဆိုင်တယ်ဆိုတာပြဋ္ဌာန်းထားကြတာဖြစ်တဲ့ဥပဒေကရှိပြီးသားဖြစ်တယ်ဥပဒေကိုလိုက်နာတာမလိုက်နာတာပြဿနာတရားဖြစ်တယ်လို့ပြောခဲ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကုဘူကြီးကိုဖိတ်ခေါ်ချင်ပါတယ်ကုဘူကြီးကိုတော့ကျွန်တော်ဒီငိုင်းအချင်းသားတွေနဲ့ပတ်သက်လို့မေးချင်ပါတယ်အခုဒီရပိုင်းထဲမှာ APB ရဲ့အစီအစဉ်သားလဲကျွန်တော်တို့ဖတ်ရပါတယ်တက်ကြွလှုပ်ရှားသူတွေဖန်စီအရေးယူခံရတွေပိုးပြီးတော့တိုးလာတဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာအဲ့တော့ဒါနဲ့ပတ်သက်လို့ကုဘူကြီးတို့တည်ထားတဲ့တော့တက်ကြွလှုပ်ရှားသူတွေကိုတိုးပြီးတော့ဖန်စီအရေးယူမှုကတခြားဥပဒေနဲ့ကောညီညွတ်မှုရှိရလားဖန်စီခါအရေးယူခံရတဲ့လူတွေနဲ့တရားဥပဒေကြောင်းအရကိုယ့်အခွင့်အရေးကိုဘယ်လောက်ထိအကာအကွယ်ယူနိုင်ပါလဲ
ဒီကတော့ဖမ်းဆီးခံရတဲ့အခါမှာကျွန်တော်တို့ဒီမျိုးပေါ်မှာဖမ်းဆီးခံရရှိတယ်ဒီတဲ့ပိုးဖြစ်နေတဲ့နေရာဒီမှာဖမ်းဆီးခံရတာမျိုးရှိတယ်ဆိုတော့မျိုးပေါ်မှာဖမ်းဆီးခံရတဲ့သူတွေကလည်းတကယ်တမ်းကျတော့တချို့ဟာဒီကြလို့ရှိရင်ဥပဒေအရခေါင်းမွေတရားသူကြီးရဲ့စေတုံတရားအရအာမခံပေးမယ်ဆိုရင်ပေးလို့ရတယ်လေပေးလို့ကျင့်ကြံလုပ်တဲ့သူတွေလည်းရှိတယ်ဒီလိုမျိုးတွေကိုအာမခံပြရတဲ့သူတွေလည်းတွေ့ရတယ်သူတို့ဖြစ်ဒီနေရာမှာစစ်မှတ်ချက်ပေါ်တဲ့စစ်ပေါ်နေတဲ့နေရာမှာရှိနေတဲ့သူတွေအကောင့်ခံရတဲ့အခါမှာတော့သူတို့ကတကယ်လုံလောက်တဲ့ဥပဒေရကအကောင်အထည်တရားဟုတ်လို့ကျွန်တော်အချက်အားဖြင့်တုံ့ပြန်လို့ရပါတယ်။အဲ့ဒီအပြင်ကိုနိုင်ငံတကာစာကြည့်စာတမ်းတွေရောပြည်ရဲ့ဥပဒေတွေမှာသတ်မှတ်ထားတဲ့နှိမ့်ချက်မျိုးတော့မဟုတ်ဘူး။ဒီနှိမ့်ချက်မျိုးတော့ဟုတ်ကစစ်ကြောရေးစစ်ကြောရေးတွေမှာနှိမ့်ချက်မျိုးတော့ဟုတ်ကတုံ့ပြန်ရမယ်ကိုကျွန်တော်တို့ပြုကြရတယ်။ဒါကြောင့်ဟိုဒီရှေ့ကမှာပဲဖြစ်ဖြစ်ဒီမျိုးဝယ်တွေမှာရဲစခန်းတွေမှာပဲဖြစ်ဖြစ်ပေါ့။ဒီလိုနှိမ့်ချက်မျိုးတော့ဟုတ်ဒီမလုပ်ဘူးဆိုလို့ရှိရင်သူတို့ကကတိမရဟုလို့သူတို့စိတ်ထဲမှာရှိနေတာမျိုးရှိတယ်။ဒါကြောင့်ကျွန်တော်တို့ထောက်လဲရေးနည်းပညာတွေအားနည်းတဲ့သဘောကိုကြည့်ရတယ်။နောက်တစ်ခုကပြည်ပြည်ကြောင်းလဲမှုမရှိဘူးဆိုတဲ့သဘောမျိုးကိုကြည့်ရတော့ရှိတယ်။ဒါကြောင့်မို့ဖြစ်ဖြစ်နေတော့မှုတွေမပါနိုင်ငံမှာကျော်ပေါ်သွားဖို့ဖြည်းဖြည်းနဲ့ပြောက်သွားဖို့ဆိုလို့ရှိရင်နိုင်ငံတကာစာကြည့်စာရင်းတွေဖြစ်တဲ့ဖြစ်ဖြစ်နေတော့မှုကိုဆက်ကျင်တယ်စာကြည့်စာရင်းတွေလက်မထိုးဖို့ပြောလို့ရတယ်ကျွန်တော်တို့အချက်နဲ့ပြောလို့ရဖြစ်ပါတယ်။ချုပ်ပြောရမယ်ဆိုလို့ရှိရင်ဥပဒေရဲ့ပြတ်ထားတဲ့
ဥပဒေကကိုတော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်တက်ဆက်ထဲမိကျင်တာကကုဘူကြီးတို့ APP နေနဲ့နိုင်ငံချင်းသားစီးရင်ကိုပြုစုတဲ့နေရာမှာအရင်ကစက္ကန့်တစ်ပုံမှားနဲ့သဘုံနဲ့ဆက်သွယ်တဲ့ပုံမှားတွေကိုပါထည့်သွင်းထားရှိပါတယ်အခုတိုင်းသားဒေသတွေမှာဖြစ်တဲ့ကချင်ရခိုင်အဲ့မှာဖြစ်တဲ့ကြီးရွာသားတွေဖမ်းဆီးခံရတာရှိရဲအဲ့လူတွေကိုနိုင်ငံချင်းသားစီးရင်ထဲမှာသတ်မှတ်ပါလား
ကျွန်တော်အခုနိုင်ငံချင်းသားစီးရင်ထဲမှာဒီလိုလည်းသတ်မှတ်ထားပါတယ်အဲ့ဒီမှာစက္ကန့်တစ်ကိုစက္ကန့်နဲ့တော့နောက်ပိုင်းမှာတော့ပုံပြီးတုံးလာတာကအကျဉ်းထက်ပုံမှားနဲ့ဇိုးလာတာရှိပါတယ်ဒီပုံမှာတော့ဒီပုံမှာကကွေးလေး၆ကြောက်ကကြီးပုံမှာ၁၈တော့ဒါရီနဲ့ပုံရများတယ်။နောက်ဒဲမော်ရီဆိုလို့ရှိရင်လေးလေးတော့လေးနှစ်ခုတော့ဒါရီနဲ့ပုံရများတော့ကျွန်တော်တွေ့ရပါတယ
်။ဟုတ်ကဲ့အခုမြို့ပေါ်တွေမှာအဓိကအဖမ်းဆီးများတဲ့ပုံမှာတွေဆိုဘယ်လိုတရားတစ်ပေါင်မျိုးတွေပုံများပါလဲခင်ဗျာ
။ဒါတော့ငါးကကွေးရှိမယ်၆ကြောက်ကကြီးရှိမယ်။နောက်ဒီလေးလေးတော့နဲ့လေးနှစ်ခုရှိမယ်။ဒီဟာကပုံရအများကြီးဖြစ်လာတယ်မျိုးတွေ့ရပါတယ်။
အဲ့လူတွေရဲ့မြို့ပေါ်တွေမှာဖြစ်ခဲ့တဲ့တရားဆွဲခံလူတွေရကဥပဒေအရခုခံပိုင်ခွင့်ကရောတကယ်တရားဥပဒေနီလန်တကြလုတ်ခွင့်ရရလားခင်ဗျ။အ
ဲ့အခုဒီလိုကတော့ဒီရှေ့နေရှိရတော့မောင်းခွင့်ရှိတယ်ဒါပေမဲ့တရားကျင့်ဆိုင်တဲ့ကာလကအရင်ရှေ့ကြဆုံးတော့မျိုးလို့ပြရတယ်ဥပမာမြန်မာတော့ကိုယ်စီဝင်သလိုချင်းအခုဂျုံလေးပေါ့90ကျော်လာပြီပေါ့ဒါလို့ဒီအဖြစ်ဆိုတော့တစ်နှစ်ကျော်တော့တစ်နှစ်ဒီပေါ်တော့တစ်နှစ်ကျော်တော့ဖြစ်ဆိုဒီလိုမျိုးဂျုံလေးကိုတအားရှိတော့လုပ်ချင်းအဖြစ်လူတွေကိုဒီလိုသက်ရှိနေတဲ့ဒုက္ခပြင်းကိုဖြစ်တယ်ဒီလိုမျိုးဂျုံဂျင်းကိုပုံမှန်တော်လျာတဲ့အတွက်အလုပ်ကိုကြက်တာလေးရှိတယ်။ပြီးတော့ငွေကြေးကုန်ကြမှုအတွက်လည်းအရေးကြီးပါတယ်။ဆိုတော့ဒီလိုပုံစံမျိုးတွေနဲ့လူတွေကိုတဖြည်းဖြည်းအပြည့်ချူလို့မျိုးဒီလိုကျင့်သုံးနေတာမျိုးကိုတွေ့ရတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရားရေးစနစ်ပေါ်ကိုပြည်ပပေါ်နဲ့ပုံတော်ရတယ်။ပြီးတော့ကြာဥပဒေမျိုးကိုဘယ်လိုမျိုးဆိုလို့ရှိရင်တရားစီရင်ရေးဘယ်လောက်ပဲကြာမှာဖြစ်ရောဘယ်လိုစက်ပတ်တာမျိုးလို့ပြည်လို့ပုံတော်ရတယ်။ဟုတ်ဘူးဆိုလို့ရှိရင်တရားရေးစနစ်ကလည်းဆက်ဆက်နေတရားရေးစနစ်တွေတို့ကဘုံလုံးဘုံဖြစ်နေအဲ့လိုမျိုးတွေနဲ့တစ်ခါလေးနဲ့ပြည့်စက်တဲ့မျိုးတွေတွေ့နေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီ9ငါးခါတို့66ဂါကြီးတို့တင်ပုံပါတဲ့တရားဆွဲဆွမှုတွေဖန်ဆီးမှုတွေကအရင်အစိုးရထက်တောင်ပါအခုလက်ရှိအစိုးရလက်ထက်မှာပိုပြီးတော့တိုးလာတယ်လို့ကျွန်တော်သိရပါတယ်အဲ့ဒါမှန်ပါလား
ဒါရီကအခြေအနေပေါ်တော့မူတည်ပါတယ်ဆိုတော့ဒီဘက်နောက်ဘက်မှာလည်းပြည်ရေးရေးနဲ့ဒီကာဝေးဘက်ကနေပြီးတော့ဒီလိုပုံပါတွေကိုပိုပြီးချိန်ဆလာတာမျိုးတွေရှိတယ်အထူးသဖြင့်လည်းချိန်ဆလာတဲ့မျိုးတွေရှိပါတယ်ဒီရာသီလဒီဒီရင်းနဲ့ကော်ဝေးဘက်ကဒီဥပဒေကိုကျင့်သုံးပြီးတော့အတိုက်အခံတွေတော့တက်ပြတ်လို့ကြတဲ့သူတွေကိုတရားရင်ဆိုင်ရင်ဆိုင်နေသေးတာတော့အချင်းတော်တွေရောက်တော့ပြည်တယ်လို့ပဲပို့ပြီးများများနေကြတယ်ဆိုကျွန်တော်တို့ကြည့်ရပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ပဲစက်တဲ့ဥသေးတန်းကိုမေးချင်ပါတယ်ခင်ဗျာဥပဒေကြောင်းရမြို့ပေါ်မှာခုနဆွဲခါတဲ့ငါးငါးခါတို့66ခါတွေပုံစံဒီဆွဲဆုံမှုတွေကစစ်တပ်ကဆွဲလိုက်အစိုးရဆွဲလိုက်အဲ့လိုဖြစ်နေတယ်ဒီအချင်းတွေနဲ့ပတ်သက်လို့ဥသေးတန်းရဲ့တုံ့တက်ချက်အမြင်လေးသိချင်ပါတယ်ခင်ဗျာ
ကျွန်တော်အပြီးဘယ်လောက်ပြောရရင်ဥရိယပေါ့နော်ကျွန်တော်တို့ငါးငါးခါဘူးဆိုတော့ဘုရားအိန္ဒိယရာဇသတ်ကြီးကဒီပေါ့နော်ဒီဒုံဂျုံကြီးနဲ့ပတ်သက်ပြီးတော့တပ်တင်းပုံကံမှုတွေနဲ့ပတ်သက်တယ်အဲ့မှာတော့တစ်ခါခါပြီးမှအဲ့ဒီကနေပြီးတော့ဗမာပြည်ကဒီ interpret လုပ်ပြီးယူလိုက်တဲ့အခါမှာပြတ်ဆန်းကြရပါဖြစ်တော့လို့ဆိုတော့နိုင်ငံတော်နဲ့သက်ဆိုင်တဲ့ဒုံဂျုံကြီးတို့စုံတွေအားထိပါတဲ့ဟာပေါ့နော်ဆိုတော့နိုင်ငံတော်ကရည်ယူထားတဲ့နိုင်ငံတော်ကိစ္စတွေဖြစ်နေတယ်ဗျာအဲ့တော့ဥရိပြဿနာဒါပေါ်လာလဲဆိုတော့နိုင်ငံတော်ဆိုတဲ့ထက်မှာဘသူတွေပါတယ်ဆိုတော့2008ပေါ်ကြီးဝင်ကြံပြီးပုံမှန်58ရနိုင်ငံတော်ဆိုတာအုတ်ချူကြီးအာဏာနဲ့ဥပဒေကြီးအာဏာကျင့်သုံးနေတဲ့သူကြီးလို့ဆိုရဲသူပုဂ္ဂိုလ်တော်မျိုးအဖွဲ့ကြီးလို့ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီပြောရရင်အစိုးရအဖွဲ့နဲ့ဥပဒေကြီးအဖွဲ့ဆိုလွတ်တော်ပေါ့ဗျာအဲ့ဒီကလူတွေကတရားစွဲနေတယ်အဲ့တော့စစ်မတော်ကတာဝန်ကြီးတာဝန်ယူထားတဲ့အခါကျတော့ပုံမှန်58ရအကျုံးဝင်သလားမဝင်ဘူးလားစစ်ကနာရှိနေကြဒါဥပဒေကတနာကျွန်တော်တွေ့တယ်အဲ့တော့ငါးငါးကကြီးဆိုရင်တော့စစ်တပ်နဲ့တည်းသက်ဆိုင်တာဆိုလို့ရငါးငါးခါကူကြီးဒီကျွန်တော်ရဲ့ပုဂ္ဂိုလ်ကြီးအမြင်ရတော့တတ်တာဆိုကုန်ရှိငါးငါးငါးခါကူကြီးအစိုးရအဖွဲ့နဲ့လွတ်တော်တာရှင်းသုံးနိုင်တာဖြစ်တယ်။ဒါကမူလ original လာခဲ့တဲ့ဇာတ်လမ်းကကျွန်တော်တက်တွင်းပုံကံလက်ကံပုံစံဒီပုံကံမူရည်စုနဲ့ခုကြတော့ဟိုဖိနှိပ်ချုပ်ချယ်ကြပါဗျာ။ဒီပုံမှာအစီအနာချင်းခက်အဆက်ဆက်မှာတော့ခလီတရားစရာပုံမှာပြည်တန်ကြီးနဲ့ပြီးရင်ငါးညနဲ့ဆွဲပြီးတော့တန်မှန်တော့အောက်ကြီးအောက်ကြီးလက်အောင်နေတာဆိုငါးငါးပါဝင်လို့ဆွဲတာ။အခုကတော့ဒီဟာပင်နိုင်သုံးနဲ့ရှယ်ဥတွေဖြစ်လာပြီးတော့ကြေတနာရှိရလို့ထင်တယ်။ဆက်ဆက်တော့ဂါကြီးဆိုတယ်တကယ်တမ်းကျတော့ကျွန်တော်တို့တပရာကြီးဥသိမ်းစင်လက်ထက်မှာ e-business ကိုခေါ်တဲ့ဒီစီးပွားရေးလုပ်ငန်းတွေကိုဒီကသတင်းချက်လက်တွေကာဝယ်ဖို့တည်းပြဌာန်းနေမှာသူက66ဂါကြီးအနေနဲ့အချက်တစ်ချက်ထည့်လိုက်တာအဲဒီနေရာလေးအကုန်လုံးကရာဇတ်ကြီးမှာအုံပါပြီးကသူတလေဖိနှိပ်ချုပ်ချယ်ကိုလုပ်တာဆိုဖြစ်နေတော့ဂါကြီးကိုတုံးဆွဲနေတာတော့ပြိမကောင်းဘူးလို့ကျွန်တော်ထင်တယ်ဥရီနဲ့မညီဘူးလို့ဆို
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေ့ချင်တာဒီ9ငါးခါနဲ့တရားဆွဲတဲ့ကိစ္စမှာအထူးဖြစ်တမရောကတရားဆွဲတဲ့ကိစ္စမှာတကြွလှူရှားသူတွေတော်များပြောနေတာကလည်းတရားဆွဲခံပြီဆိုတာနဲ့တရားသူကြီးတွေကတမရောဘက်ကဆွဲပြီဆိုတာနဲ့တရားရုံးကလက်ခံနဲ့ပြရတယ်ချက်ချင်းဖမ်းတယ်အဲ့တော့ပို့ပြီးတော့တရားတမရောဘက်ကဆွဲဆိုတဲ့အမှုတွေမှာတရားကြီးဘက်ကအလေးထားတယ်ဆိုတော့သူတို့ဘက်ကသဘောထားတွေကျွန်တော်ကြားနေရပါတယ်တကယ်ပဲတရားကြီးဘက်ကလွတ်လပ်ဆောင်ရွက်နိုင်တဲ့အခြေအနေမှာရောရှိရလားခင်ဗျအ
ဲ့ ဲ့ဒါတော့ဗျာ250လောက်စေအချိုရင်လည်းဆက်အနာချင်းစနစ်အောင်မှာကြာရောက်လာတာဗျာဒီ2000ပြည်ပုံကျောင်းကြီးကစစ်တပ်ကရွေးဆိုခဲ့တာပဲဆက်အနာချင်းကြီးရေးခဲ့တဲ့ဥပဒေပဲအဲ့ဒီကလေ့ကျင့်တူထောင်တာတဲ့88ခုနှစ်တရားစီရင်ဥပဒေ2000ပြည်နှစ်တရားစီရင်ဥပဒေ2010ပြည်နှစ်တရားစီရင်ဥပဒေအကုန်လုံးကအဲ့ဒီလေ့ကျင့်တူထောင်တာတဲ့ဒီနေ့အချိန်ကြီးတရားစီရင်ရန်များဟာဆက်အနာချင်းစနစ်ကမွေးထုတ်ပြီးလိုက်တဲ့လူတွေပဲဖြစ်ပြီးတော့ဆက်အနာချင်းစနစ်ရဲ့အကျိုးစီးပွားကိုကာကွယ်မဲ့လူတွေဖြစ်နေတော့အခုလိုအခြေအနေမျိုးဆက်ရောက်နေတယ်လို့သူဆွဲခံရတာဘာမှအံ့ဩစရာမရှိပါဘူး
။ဟုတ်ကဲ့ကိုဘူကြီးရောဘယ်လိုမြင်လဲခင်ဗျာဒီတရားရေးဌာနလွတ်လပ်မှုနဲ့ပတ်သက်လို့လက်ရှိအနေထားမှာပေါ့
။ဒီတရားရေးဌာနရဲ့လွတ်လပ်မှုနဲ့တရားသူကြီးရဲ့စီမံတော်တရားပေါ်မှာတော့ကျွန်တော်တို့မျိုးကုန်ထုတ်ပြန်ရေးအားရှိပါတယ်။ဒါကြောင့်မို့လို့ဖြစ်ဒီလောကကြီးရဲ့မှာပဲဖြစ်ဒီမှာပြည်ရဲ့မှာပဲဖြစ်ဖြစ်တရားရေးမှုဌာနကိုပြန်လည်ထူထောင်ပြင်တယ်ဆိုတဲ့အယူဆကလည်းပို့ပြီးတော့ဟိုကျေလောင်လာတဲ့သူကိုကျွန်တော်တို့ကြားသိကြရတယ်။ဒါကြိလို့လည်းတော့လက်ရှိရှိနေတဲ့တရားရေးခွင့်ပုံမှာပြည်သူ့ရဲ့ဂျုံဂျီမှုကအရေးအောင်အားနေလာတယ်။ဒါကြောင့်မို့လို့တရားစီရင်ရေးကိုအများကြီးကျွန်တော်တို့ဘေးကွန်းထုတ်နေရတာဖြစ်ပါတယ်
။ဟုတ်ကဲ့တရားရေးဝန်ကြီးဌာနရှိတဲ့နယ်ဆိုတဲ့ဖွဲ့တဲ့နယ်ဆိုတဲ့အမြင်ပေါ်မှာဦးသိန်းတောင်းရဲ့သဘောထားကဘယ်လိုရှိပါလဲ
။ကျွန်တော်တို့တောင်းဆိုခဲ့တာပါ2018ခုနှစ်ဒီဇင်ဘာ17ရက်နေ့မှာကျင်းပတဲ့မြန်မာနိုင်ငံလွတ်လပ်သောစစ်နေများအပင်ရဲ့ဤလာခံကြီးမှာကျွန်တော်တို့တောင်းဆိုခဲ့တာပါ။ဒီတရားရေးဝန်ကြီးဌာနပေါ်ပေါက်မှုလိုအပ်တယ်ဆိုတော့ကျွန်တော်တို့ပြောတယ်။အဲ့ဒီအောက်လက်အောက်ခံပြဿနာတွေရှင်းစရာလည်းအများကြီးရှိတယ်။ခုနကျွန်တော်ပြောရတဲ့ဥပဒေဆိုတာတော့အထုတဲ့လူကန်းသားကသူ့အကျိုးကြီးပွားကာကွယ်ဖို့တည်ထောင်ထားတာဖြစ်တယ်။တရားရင်စစ်ပလိထောက်ဒါတွေအကုန်လုံးကအာဏာရဲ့ခွေးသွားစိတ်။အဲ့တော့တစ်ဆောက်ရှိဖွဲ့စည်းပုံကျောင်းကြီးကပေါ်ပေါက်လာတဲ့ဆက်အနာရှင်အဆက်ဆက်ကသူတို့အကျိုးကြီးပွားတဲ့သူတို့စစ်တပ်တော်ကပြဋ္ဌာန်းထားတဲ့စစ်တပ်ကိုခြေပါပေးတဲ့ဥပဒေတွေကအပါအပြီးတဲ့ကာကွယ်တဲ့စီရင်ရတဲ့တရားရုံးကြီးတာ။အဲ့ဒီအခြေခံအုပ်စုတွေကိုမပြည့်စုံနိုင်တဲ့ကဘာမှအကောင့်ချက်ဖော်မလာဘူး။ကျွန်တော်တို့ပန်းစစ်ကိုဦးတင်လာဆက်ရကျွန်တော်ဦးတင်တော်စီကိုပန်းမဖြစ်
ဟုတ်ကဲ့
ဒီအနေအထားတွေညီမို့တိုးရဲလို့ပြောစ
ားဟုတ်ကဲ့ကျွန်တော်အဲ့ခုနတရားရုံးကြီးဌာနဖွဲ့စည်းတဲ့ကိစ္စနဲ့ပတ်သက်လို့ပဲထပ်မေးချင်ပါတယ်ဦးသိန်းတောင်ကိုတရားရုံးကြီးဌာနဖွဲ့စည်းဖို့စဉ်းစားချက်ဘလို့အချိန်ကြီးအောင်ဖွဲ့ဖို့လိုရလို့မြင်တာပါလဲနောက်တစ်ချက်ကတရားရုံးကြီးဌာနဖွဲ့ခြင်းအဖြစ်အစိုးရလည်းပတ်သက်နေတဲ့အခါကျတော့တရားရေးမှာသွားပြီးဆွတ်ဖက်နိုင်တဲ့အနေအထားမျိုးတွေရောဖြစ်မလာနိုင်ဘူးလား
တော့နှစ်ပိုင်းပါဗျာအဲ့တော့တစ်ခုချင်းဖြေတယ်တစ်ခါတည်းကဘာလို့ဆက်ရောက်တာလဲနိုင်ငံတကာမှာ Judicial Services Commission ဆိုတာရှိတယ် GSC ဆိုတာအဲ့ဒါဒီတရားကြီးဝန်ကြီးဌာနသဘောအောက်မှာပဲဒီတရားကြီးဝန်ထမ်းတွေရဲ့အရှိအပြောင်းတွေယာရုအတိုးမြင့်တွေပြည်တံတို့ဆုံးဖြတ်တယ်ပဲအဲ့ဒါ admin side ခုကတရားစီရင်မှာမပါဘူးဒါအမေရိကန်ပြည်တော်စုမှာဒီ Judicial Commission GSC ပေါ့ဒါမျိုးတွေရှိတယ်ဆိုတော့အဲ့ဒီမှာ TikTok ကိုလည်းဒီပါတယ်နောက်တစ်ခါတရားသူချုပ်ပါမယ်နောက်တစ်ခါဒီအတမွမ်းခင်းတဲ့မဆိုင်တဲ့တွေပါပါပြီးတော့မှ6မြောက်မှာDVD ယူရတာရောလှုပ်တာပရိတိန်မှာလည်းဒီတိုင်းတော့အဆူ60ရှိဒါမျိုးလုပ်ခဲ့တာအဲ့တော့ကျွန်တော်တို့ဒီမှာတရားစီရင်ဒီပြည်တော်စစ်တရားစီရင်ချုပ်တရားစီရင်အကုန်လုံးက Prince မှာထိုင်နေအုပ်ချုပ်ရေးကလည်းဒီအောက်ထဲမှာရှိတယ်ဆိုတော့ဒီကြောင်းနည်းပေါ့နော်ပြီးကြဖြစ်တယ်ဆိုဒါတကယ်တော့ပြီးကြဖြစ်ရဟိုလက်ကျင်တင်ကြတာကျွန်တော်တို့ဆက်သွဲဆောင်ရွက်တာယာရုတို့မြင်တာပြည်တော်တို့ကပြည်ငါးကြီးလုပ်တာဆိုတော့အပိုင်းကတစ်ပိုင်းကြည့်ရမယ် Prince ထိုင်နေတရားစီရင်နဲ့ပိုင်းကတစ်ပိုင်းကြည့်ရအဲ့ဒါတူလို့ကျွန်တော်တို့က Judicial Services Commission အစားပဲနော်အဲ့ဒါတူကျွန်တော်တို့ကတောင်းဆိုတာဖြစ်ဒါတရားကြီးဝန်ကြီးဌာနသမားကြီးကအရင်တော့လည်းရှိတယ်ဘုံနေဝင်တဲ့ထက်မှဖြတ်သိမ်းပြလိုက်တာပေါ့နော်တော့ဖြစ်တာတရားစီရင်အဖွဲ့ကမှပါလာတဲ့အတွက်ဟိုတွန်းမှုဆွတ်ဖက်နိုင်တယ်ဆိုတာအခုလေတရားစီရင်ကဒီတက်ဒုလက်တဲ့ဆိုရင်သူ့ဦးနဲ့သူ့အကြောင်းနဲ့သူဆွတ်ဖက်နေကြတာပဲတခါတရံခုချတဲ့အခြေအနေမှာတရားရင်ကလည်းဘောင်းတော်ကြီးစိတ်တော်ကြီးခိုင်းကြတော့မလို့သူကအလိုလိုလုပ်တာဂရိလေးပါးနဲ့အထူးသဖြင့်အကြောက်တရားပေါ့ဗျာဘရားဂရိတော့လုပ်နေရတဲ့အချက်တွေရှိတော့ဒါငကိုလေးကဒီအခြေအနေရှိပြီဒါပေမဲ့တရားစီရင်ကိုသူ့ဟာဒီခိုင်ခိုင်မာမာတည်တည်တန့်လုပ်နိုင်လို့ရှိအာနာသုံးရက်ကိုစီးကြဒီအပြည့်ဆုံးတော်ရနိုင်လို့ဆိုရှင်ဒီကအဆုံးကြာပေါ့ဘူးအခုကအာနာတော့ကကွဲလည်းမကွဲဘူးရောလည်းနေတယ်အစင်အဆက်ဝင်ဆွတ်ဖက်တယ်လို့ဖြစ်တယ်အဲ့ဒီအချိန်မျိုးကျွန်တော်တို့ပြင်နေတဲ့အတွက်တရားစီရင်ဝန်ကြီးဌာနအသေးစားရှိလို့တောင်းဆိုရဖြစ်တယ
်ကျွန်တော်အခုတော်ရရှင်တချို့ကဖုန်းနံပါတ်ပို့ထားပေးမယ်ခေါ်လို့မရပါဘူးဒါပေမဲ့တော်ရရှင်တချို့ရဲ့ပီဇာတချို့ဖတ်ပြပါမယ်မထွေးကြီးထားတာကတော့ဒီဖန်စီခံရတဲ့လူတွေနဲ့ပတ်သက်လို့ကုစားနည်းကတော့ခံရသူတွေရဲ့စိတ်နူးညံ့မှုကြားတတ်မှုအပေါ်မှာခြေခံပြီးတော့မျိုးမျိုးဖြစ်နိုင်ပါတယ်တဲ့ဖြစ်စေချင်တာကတက်ဆိုင်ရာနိုင်ငံတကာတရားရုံးမှာပြစ်မှုနဲ့အညီပြစ်ဒဏ်ခံရပြီးတော့ပြည်သူကိုကျေနပ်စွာတောင်းပန်ရမယ်ဒါပြင်စစ်မှန်တဲ့တရားကိုလည်းမြင်တွေ့ရရှိစေပြီးတော့ပြည်သူပေါ်မှာကိုကျင်းစာစေနာမှန်ရှိစေလိုပါတယ်တဲ့မထွေးရဲ့အမြင်မှာနောက်တစ်ခုကတော့ရီမွန်လှိုင်းတဲ့ရခိုင်မှာမယုံတင်ကနဲ့ဖန်စီမှုတွေမျိုးစစ်တပ်ကတိုင်းလာနေမြေတွေမှာလုံနေကြပါတဲ့ခေတ်နီးပညာတိုးတက်လာလို့သာအခုမှလူတွေသိကြတာပါတဲ့ဥပဒေအရစစ်တပ်ကသူ့သဘောတိုင်းသူလုံနေတာပါအစိုးရကစစ်တပ်ပေါ်မှာဘာမှလုတ်ပိုင်ခွင့်မရှိပါဘူးတဲ့ဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီခားတဲ့သူကတော့နင့်တာမှမလွဲပါဘူးတဲ့ဒါတော့ရှင်ရဲ့အမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့တန်တရားနဲ့အခုလိုဖန်စီခံရသူတွေရဲ့နင့်တာမှုကိုဘယ်လိုကုစားပေးနိုင်မလဲကုဘိုကြီးရဲ့အမြင်သိကြပါလေခင်ဗျဒ
ီနိုင်ငံတကာမှာတော့ဒီနင့်တာမှုကိုကုစားပေးတဲ့ဥပဒေတွေရှိပါတယ်ဥပမာဖိလစ်ပိုင်ကဒီ Republic Act လို့ခေါ်တယ်ပေါ့ကုစားပေးရမှာဆိုလို့ရှိရင် Voting Law လို့ဆိုပြီးထွက်လာတာရှိပါတယ်အဲ့ဒီ Voting ချိုးဖို့မှုတွေခံရတဲ့မှာဘယ်လိုတွေချိုးဖို့တယ်လို့ဆိုလို့ရှိရင်ဒီအဲ့တော့ကတော့ဘယ်လိုနည်းပြင်းစစ်ဖြစ်နေတာပေါ့ဆိုတော့စစ်ဘက်ကချိုးဖို့
ေါ်တယ်ရှိတယ်။နောက်ပြီးတော့အတိတ်ကမှသူပေါ်တယ်ရှိတယ်။အဲ့တော့ဒီကိုပြန်ပြီးတော့ဟိုကုစားပြီးတဲ့ဟာတွေပေါ့။ချက်ကဘောပြန်ပါလဲအဲ့လိုပြန်လာတဲ့သူတွေအတွက်ကိုပြန်ပြကုစားပြီးတဲ့ဟာဥပဒေရှိပါတယ်။အင်ဂျင်နီယာနိုင်ငံတွေပါလဲ AC ဘောပါပဲဖြစ်ဖြစ်ဒီဘောပါပဲဖြစ်ဖြစ်ဒီလိုဥပဒေရှိပါတယ်။ကျွန်တော်ပြန်နိုင်ငံပါလဲဒီအလားတူမိန်းမဟုတ်ဘဲကုစားတဲ့ဥပဒေကိုပြည်ချက်ကလိုအပ်နေပါတယ်။အဲ့ဒီကြောင့်ကိုမဟုတ်ဘဲနဲ့အခုလက်ရှိပြစ်ဆိုင်ပေါ်မှာဆန်ဆန်းနေရတဲ့သူတွေလည်းကျွန်တော်တို့ဖြေစင်အောင်လုပ်တော့ပါတယ်။အခုကခိုင်မာလူတရာကျော်လောက်ဆက်ကြရတယ်အဲ85ရောက်တော့အများကြီးကအပြည့်မရှိဘူးသူတို့ကအပြည့်မရှိတဲ့နဲ့အပန်းခံရရတယ်အပန်းခံရပြီးတဲ့အခါကျတော့မင်းတို့ဘောလုံးဆိုတော့တစ်ခုနဲ့ပဲသူပြီးတော့တာဆိုလို့ရှိတယ်အဲ့ဒီလူတွေကိုသူတို့ကဖန်တာလေဖန်တဲ့သူကမားတယ်ဆိုလို့ရှိရင်လည်းသူကပြန်တောင်းပါမလို့ပြီးရင်သူတို့မြင့်တာတော့လေမြင့်တာကြောက်ချက်တွေကိုလည်းပြန်ပြီးတော့ဒီပုံတွေကကုစားပေးလို့လုပ်ရပါတယ်အဲ့ဒီမလုပ်ဘဲနဲ့ဘောလုံးဆိုပြီးတော့ဖြစ်တဲ့ရုံပဲဆိုတော့ကတော့ကျွန်တော်တို့ဟိုတောင်းယူပုတ်ကင်းတယ်လို့အကြေရောက်ပါတယ်ကြောင်မူဝိနာပညာတဲ့ကုစားပြီးတဲ့ဥပ္ပဒေကိုပြန်လည်တော့ပေါ်ဆောင်ပြနေပြီလို့ထင်ပါတယ
်။ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုပူကြီးတို့တက်ဆိုင်ရာအမတ်ဒီပါတွေကဆွေးနွေးဖို့ရှိပါလားလှုပ်ဆောင်မှုတစ်ခုခုရှိပါလားအရှင်လို့ဖို့
ဒီလိုအမတ်လက်တော်ပတ်တင်ရတော့ကျွန်တော်ဆွေးနွေးတာတွေတော့ရှိပါတယ်ဒီဟာအကောင့်နဲ့ပေါ်ဖို့ဆိုတော့ဆိုလေနိုင်ငံရေးကြည့်ကြည့်နဲ့နိုင်ငံရေးခြေတွေပေါ်တော့ဘူးဒီပူဒီအောင်ပါပါ
ဟုတ်ကဲ့
ဒီကရကလက်တော်ခံရတဲ့သူတွေကသူတို့ခံစားချက်တွေပျောက်သွားမှုလို့ရှိရင်ဘူးတဲ့ပြင်ပြင်းနဲ့ရေးတယ်လို့အများကြီးနောက်ဆက်တင်ပါပါရှိနေတဲ့ဒီနေ့ရန်ကြောင်းပေါ်ပေါ်ပါလေဒီတိုင်းရင်းသားတွေအကြောင်းကြည့်ဖို့အတော်လေးကြုံနေတော့တယ်လို့ကျေဝါပါပါ
ဟုတ်ကဲ့ကျွန်တော်အချိန်
လေးကိုအထောက်အကူဖြစ်ပေးတော့ဒီလိုမျိုးပြင်ဆင်ပြင်ဆင်လုပ်ကိုလုပ်ကြပ
ါဟုတ်ကဲ့ကျွန်တော်အချိန်လေးသိမရတော့ပါဘူးဒါပေမဲ့ဥသိမ်းတန်းကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ကိုပူကြီးခုနပြောတဲ့နင့်နာသူတွေအတွက်ပြန်ပြီးတော့ကုစားပေးတဲ့ဥပဒေမျိုးလည်းရှိတဲ့နယ်ဆိုတော့ခုဥသိမ်းတန်းကိုအမြင်သိချင်ပါတယ်ခင်ဗျတူတူတူပေါ့
အစ်ကိုလည်းပေါ့ဗျာကျွန်တော်တို့သုံးရင်ခံခံနေရတယ်ထောင်ထဲမှာ30 30လို့အလုံးတိုင်းထဲမှာပြိတ်ခံရတယ်စစ်ကြောရေးစခန်းတွေမှာလက်ပြီးဒုတ်လက်ထဲနဲ့မရူတာမဟုတ်လက်ထဲနဲ့ဒုတ်လည်းဒုတ်နေလည်းဒုတ်လည်းကျင်းဆက်နေလည်းဒုတ်လည်းဒုတ်လာတဲ့အခါမှာနန်းနန်းမထူးနဲ့အောင်လက်ရှိနေတဲ့စီရုပ်သိမ်းတာတွေဘဝမျိုးကိုဖျက်ခဲ့ရစီအဲ့လိုရန်ဆိုင်နဲ့ဒီအာဃာတတို့အမုန်းတရားနဲ့လုပ်တဲ့ဟာတွေမရှိဘဲနဲ့ဒီဒီလူတွေကဘဝပြန်ပြိုးထောင်နေတဲ့လူရင်းစည်းဥတွေကိုရှိနေတာပေါ့ဗျာ
ဟုတ်ကဲ့
ဒါတင်နောက်ချင်းချိန်မှာပေါ်လာမျိုးကျွန်တော်ပြောလိုက်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒက်ရိုက်လေးလိုက်အစီအစဉ်အခုအချိန်ဆစ်သွားလို့ပါဒီ issue မှာပါဝင်ပြီးတော့ဆွေးနွေးပြီးတဲ့ဥသိမ်းတန်းဦးနဲ့ကုဘူကြီးနောက်တော့ session ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒက်ရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွင့်ပြပ
ါကိုတောင်းညုံအစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညဒက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါလေရှင်တပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတဲ့ဒက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာနားဆင်နိုင်ကြပါလေရှင်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်စာဆောင်ကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုဗုဒ္ဓဦးနေညပိုင်းမှာတော့လူလူကျမကြီးဦးကျော်စံသားရဲ့မြမကြီးသုံးသက်ချက်နဲ့အားကစားသတင်းလှော်တွေနားဆင်ကြရမှာပါ။အခုဗုဒ္ဓဦးနေမနက်ခင်းရဲ့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
အီရန်ဆိုရဟာအန္တရာယ်ရှိတဲ့နီလန်းတွေကိုပိုလုလာနေတဲ့ဆိုတဲ့အထောက်အထားတွေရှိလာနေတဲ့အချိန်အီရန်ပေါ်အမြင့်ဆုံးဖိအားပေးရေးကိုဖြေလျှော့ဖို့မရည်ရွယ်ဘူးလို့အမေရိကန်ထိပ်တန်းစစ်ဖက်နဲ့တန်တမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။အရှေ့လက်ပိုင်းဒေသတွင်တင်းမာမှုတွေမြင်းမြန်းဆန်းဆန်းတိုးလာနေချိန်မှာအမေရိကန်ယာရှိတွေကတော့သူတို့အနေနဲ့စစ်ကိုစဖို့ကြိုးစားနေတာမဟုတ်ဘူး။ဒါပေမဲ့အီရန်အစိုးရနောက်ထပ်ဘာလုပ်မလဲဆိုတဲ့အပေါ်မှာအများကြီးမူတည်နေတယ်ဆိုပြီးသတိပေးနေပါတယ်။အမေရိကန်ရဲ့ယာယီကာကွယ်ရေးဝန်ကြီးဖြစ်သူပက်ထရစ်ရှာနာဟန်ဟာကာကွယ်ရေးဝန်ကြီးအဖြစ်အဆိုပြုရထားခံရကနေရုပ်သိမ်းနှုတ်ထွက်သွားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ကာနီကကြေညာခဲ့ပါတယ်။ပက်ထရစ်ရှာနာဟန်နေရာမှာအမေရိကန်ကာကွယ်ရေးဌာနစစ်ဖက်ဆိုင်ရာဝန်ကြီးမတ်အက်စပါကိုအစထိုးတာဝန်ပေးသွားမယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတွင်းကတန်းနဲ့ချီတဲ့တရားမဝင်နေထိုင်သူတွေကိုနောက်သတင်းပတ်ကဆက်လို့ဌာနီပြန်ပို့မယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာပြောဆိုလိုက်ပါတယ်။ဒါပေမဲ့ရွှေပြောင်းမိသားစုတွေကိုစီးနှင်ဖက်စီမယ်ဆိုတဲ့ကြေညာချက်ကြောင့်လွှင့်မှုကြီးကြပ်ရေးအရာရှိတွေကြားမှာတော့အံ့ဩမင်းသက်နေပုံရှားပါတယ်။ဌာနီပြန်ပို့ရေးအပိတ်အမိန့်ချထားပြီးပေမဲ့နိုင်ငံတွင်းမှာဆက်လက်နေထိုင်နေကြတဲ့ရွှေပြောင်းတသန်းကိုအရင်ဆုံးပြတ်မှတ်ထားမယ်လို့သမ္မတထရန့်ဆိုရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ဗုဒ္ဓဦးနေမြတ်ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ဒီကနေ့ညနေဘက်6:00ခွဲကနေ9:00အထိထုတ်လွှင့်မယ့်အစီအစဉ်တွေကို line meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.